Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ American ပြည်ထောင်စု Washington DC ကနေ2018 January 22ရက်တနင်္ဂနွေနေ့မနက်ခင်း VOA season 2ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းလို့မီတာ32 40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ policy တွေကိုစန့်ကျင်တဲ့အမျိုးသမီးတို့ချီတက်ဆန္ဒပြပွဲကိုအမေရိကန်နိုင်ငံဝါရှင်တန်မြို့တော် DC နဲ့ကမ္ဘာမျိုးကြီးအတော်များများမှာစနေနေ့ကပြုလုပ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာ CIA ရုံးကိုစနေနေ့ကသွားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးပြည်လည်စေမဲ့အဆိုပြုချက်၄ချက်ကိုအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးက OIC အဖွဲ့ကိုတင်သွင်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။တဲ့င်းတွေပြည်တော်ရှင်တွေနားဆင်ကြမှာကအင်ဒိုနီးရှားနိုင်ငံကနေရခိုင်ပြည်နယ်မှာရှိတဲ့ရခိုင်မွတ်စလင်အတိုင်းဝိုင်းနှစ်ခုစလုံးအတွက်အကူအညီတွေပေးရခဲ့တာနဲ့ပတ်သက်ပြီးတော
့အော်ဟိုဒီနေ့အရေးကြီးတဲ့ကောကျွန်တော်ဖွံ့ဖြိုးတိုးတက်ရေးတဲ့ကောဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်။နောက်ပြီးအကူအညီပေးရတယ်လို့လည်းဒီမှာရှိတဲ့လူမျိုးဘာသာမခွဲခြားဘဲနဲ့ကူညီထောက်ပံ့နေဖြစ်ပါတယ်။
အခုလိုပြန်လဲပြောပြချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ကြောက်စိမ့်နဲ့လက်နက်ကိုင်အဖွဲ့ဆက်ဆက်နေပုံကြောင့်တင်ဆက်ထားတဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ကန်းစာကိုလည်းလေ့လာရဖို့ရှိပါတယ်ဒုတိယပိုင်းစီစဉ်မှာတော့ American အစိုးရတည်လက်ထက်မြမနိုင်ငံနဲ့ဆက်ဆံရေးမှာဘာတွေပြောင်းလဲလာနိုင်တယ်လဲဆိုတာတွေကိုဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်နဲ့အတူသမရထရန့်ရဲ့ပထမဦးဆုံးတာဝန်ထမ်းဆောင်တဲ့နေ့မှာပဲ Washington DC အပါအဝင်ကမ္ဘာတစ်လွှားမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီအကြောင်းတွေကိုလည်းဒုတိယပိုင်းစီစဉ်မှာနားဆင်ကြရမှာပါ။ဒီစီစဉ်တွေကိုအလှမ်းမပေးခင်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။သမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်ရေးအဖွဲ့နဲ့သူ့ရဲ့ policy တွေကိုစန့်ကျင်ကန့်ကွက်ကြောင်းပြသတဲ့အနေနဲ့သိမ်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေစနေနေ့ကမြို့တော် Washington DC နဲ့တခြားမြို့ကြီးအတော်များများမှာချီတက်ဆန္ဒပြခဲ့ကြပါတယ်။စနေနေ့ဟာ Trump အနေနဲ့သမ္မတအဖြစ်တရက်တာအပြည့်အဝတာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့ဖြစ်ပါတယ်။လက်လွတ်စပယ်ပြောရတဲ့ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အမျိုးသမီးအခွင့်အရေးဆိုင်ရာ policy တွေကိုကန့်ကွက်ကြောင်းပြသတဲ့အနေနဲ့နာမည်ကြီးမင်းသားမင်းသမီးတွေအထင်ကြီးရပုဂ္ဂိုလ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တာမန်ပြည်သူပြည်သားတွေချီတက်ဆန္ဒပြခဲ့ကြတာပါ။လွတ်တော်အဆောက်အဦနေ့VOA ယုံနှစ်ပေးမှာကျင်းပတဲ့အခမ်းအနားပြည်ဆောင်ကနေမှာနာမည်ကြီးအဆိုရမက်ဒေါနာကကြိုတင်ကြေညာထားခြင်းမရှိဘဲရောက်လာတဲ့အချိန်မှာတော့ပြည်သက်တွေကအကြီးအကျယ်ထောက်ခံအားပေးခဲ့ကြပါတယ်။ချစ်တပွဲကိုရောက်လာတဲ့တခြားနာမည်ကြီးပုဂ္ဂိုလ်တွေကတော့တချင်းရေးတည်တန့်ရှင်အလီရှာကီးစ်ဟောလိဝုဒ်ကနာမည်ကြီးရုပ်ရှင်သရုပ်ဆောင်စကားလက်ဂျိုဟန်ဆန် R&B ဂီတပညာရှင်မစ်ခ်စ်ဝဲဂလိုရီယာစတိုင်နမ်နဲ့မိုက်ကယ်မိုးတို့လည်းပါဝင်ပါတယ်။ Washington DC မြို့မှာကျင်းပတဲ့ Donald Trump ရဲ့ policy တွေကိုစန့်ကျင်ကန့်ကွက်တဲ့အမျိုးသမီးတို့အခွင့်အရေးချီတက်ပွဲကိုထောက်ခံအားပေးပြီးသွေးစည်းညီညွတ်ကြောင်းပြသတဲ့အနေနဲ့ဂျပန်နိုင်ငံ Tokyo မြို့ Australian နိုင်ငံ Sydney မြို့အင်္ဂလန်နိုင်ငံ London မြို့နဲ့ Germany နိုင်ငံ Berlin မြို့တို့အပြင် Paris, Budapest, Amsterdam နဲ့ The Hague မြို့တို့မှာလည်းချီတက်ဆန္ဒပြခဲ့ကြပါတယ်။
သမ္မတ Donald Trump ဟာသမ္မတတာဝန်ယူပြီးပထမရက်မှာပဲအရင်ကသူ့နဲ့အဆင်မပြေဖြစ်ခဲ့တဲ့ထောက်လှမ်းရေးအဖွဲ့တွေကတခုဖြစ်တဲ့ CIA ဗဟိုထောက်လှမ်းရေးအဖွဲ့ကိုတွားရောက်ခဲ့ပါတယ်။ CIA ကိုသူတွားရောက်တဲ့တရင်ကိုသမ္မတအင်ဗျူပြောခွင့်ရ Sean Spencer ကစနေနေ့မှာ Twitter ကနေအတည်ပြုပေးခဲ့ပါတယ်။ CIA နဲ့တခြားထောက်လှမ်းရေးအဖွဲ့တွေကအခုရွေးကောက်ပွဲကိုဂျောင်းဝင်နှောက်ရှက်တယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီး Trump ကဝေဖန်ခဲ့တာဖြစ်ပါတယ်။ရုရှားတွေကစူးစမ်းခဲ့ပုံရတယ်လို့ပြောခဲ့တယ်။ခိုင်မာမှုမရှိဘဲအပေးယူလောက်တာတွေပါတဲ့သူ့အကြောင်းအချက်လက်ပါဆက်ရစတန်းတွေပေါက်ကြားမှုနဲ့ CIA ကိုမကြသေးခင်သတင်းပတ်တွေထဲမှာပဲ Trump ကဆွဆွဲခဲ့တာဖြစ်ပါတယ်။ Trump က CIA အကြီးအကဲဖြစ်တဲ့ရွေးချယ်ထားတဲ့လွှတ်တော်မှ Mike Pompeo ကိုအထက်လွှတ်တော်ကတနင်္လာနေ့ရောက်မှစဉ်းစားဖို့အတွက် Democratic Party လွှတ်တော်အမတ်တွေရဲ့စူးစမ်းမှုအောင်မြင်ခဲ့ပြီးတဲ့နောက်မှာ Trump ကအခုလို CIA ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ Republican အမတ်တွေကအခုလို ဆိုင်းငံ့ထားတာကိုအပြစ်တင်ခဲ့ကြပြီးဒီသတင်းပတ်ကုံမှာထောက်လိုင်းရေးဌာနအတွက်အကြီးအကဲမရှိဘဲဖြစ်စီတယ်လို့ဆိုပါတယ်။အခုလို CIA ကိုမတော်ခင်မှာသမ္မတအသစ်တွေထုံနှန်းဆင်လာအရတက်ရောက်ရတဲ့ Washington National Cathedral ဘုရားကျောင်းကဘာသာပေါင်းစုံဝတ်ပြုဆုတောင်းပွဲကိုသမ္မတ Trump ကသူ့မိသားစုဝင်တွေနဲ့ဒုသမ္မတ Mike Pence တို့ဇနီးမောင်နှံနဲ့အတူတက်ရောက်ခဲ့တာပါ။ထရမ့်သမ္မတဖြစ်ပြီးဒုတိယနေ့မှာပဲ Washington DC ပြည်သူ့ရင်ပြင်မှာသူ့မူဝါဒတချို့ကိုမကြိုက်ကြတဲ့တိမ့်နဲ့ချီတဲ့လူလူကစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
ကဇက်စတန်နိုင်ငံမြို့တော်အစတနာမှာလာမယ့်သတင်းပတ်အတွင်းကျင်းပဖို့ရှိတဲ့စီးရီးယားငြိမ်းချမ်းရေးအကြိုဆွေးနွေးပွဲကိုကိုယ်စားလှယ်အဖွဲ့ဆက်လုပ်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကစနေနေ့မှာပြောကြားလိုက်ပြီးအဲ့ဒီကိုယ်စားလှယ်အဖွဲ့အစား လေလာသူအဆင့်ရှိတဲ့တန်တမာအဖွဲ့ဆေလွတ်သွားမယ်လို့ပြောပါရယ်အမေရိကန်နိုင်ငံမှာသမရယာဒူအပြောင်းလဲဖြစ်ပေါ်နေတဲ့ကာလအတွင်းအလုရှုံနေတာကြောင့်အဲ့ဒီဆွေးနွေးပွဲကိုကဇက်စတန်နိုင်ငံဆိုင်ရာအမေရိကန်သမဂျီဂျော့ခရိုးကိုဆေလွတ်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်အဲ့ဒီဆွေးနွေးပွဲကိုအမေရိကန်အစိုးရရဲ့သဘောထားမှာပါပဲစီးရီးယားရဲ့မဟာမိတ်ရုရှားအပါအဝင်အီရန်နဲ့တူရကီနိုင်ငံတို့ကဥဆောင်ခေါ်ယူတာဖြစ်ပါတယ်တနင်္လာနေ့မှာစတင်မဲ့ဒီဆွေးနွေးပွဲမှာသူအစိုးရအနေနဲ့အကြောင်းအရာအလုံးကိုဆွေးနွေးဖို့အတွက်အစဉ်သင့်ရှိကြောင်းစီးရီးယားသမ္မတဘာရှားအယ်အာဆတ်ကပြောပါတယ်ဒါပေမဲ့စီးရီးယားဒေါ်လာရေးသဘောအဖွဲ့တွေကတော့လက်ရှိရရှိထားတဲ့အပြစ်ခတ်ရစဲရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုအဓိကထားဆွေးနွေးသွားမယ်လို့ပြောပါတယ်ဒါပြင်စီးရီးယားပြည်ပခါကိုနိုင်ငံရေးရအဖြေရှာမဲ့ဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်အောင်မှာမဟုတ်ဘူးလို့လည်းသဘောအဖွဲ့တွေကအတိအလင်းပြောဆိုထားပါတယ်ဒီစီးရီးယားညီညာရေးဆွေးနွေးပွဲဟာလေးဝက်ပူပေါင်းကြံစည်တဲ့လောက်ရဖြစ်ကြောင်းဆွေးနွေးပွဲကိုတက်ဖို့အစီအစဉ်မရှိတဲ့အယ်ခီရာအဖွဲ့နဲ့ဆက်နွယ်တဲ့ဖတာအယ်ချမ်ဆိုတဲ့အဖွဲ့ကပြောဆိုလိုက်တဲ့အတွက်လည်းဒီဆွေးနွေးပွဲကိုပို့ပြီးတော့ရှုပ်ထွေးသွားစေပါတယ
်။ဆင်းနှစ်အတွင်းမှာပထမဆုံးချိန်ပြန်ပြီးအရွေးခံခဲ့ပေမဲ့နောက်9နှစ်လောက်ကြာလာတဲ့အချိန်မှာအားရော်လာခဲ့တဲ့အာနာယာဆိုရှယ်လစ်ပါတီအတွက်သူတို့ပါတီကိုထောက်ခံသူတွေကတော့လမ်းတွေပေါ်မှာမဲဆွယ်နေကြပါတယ်။သမရရွေးကောက်ပွဲအတွက်တနင်္ဂနွေနေ့ပါတီရင်းပနမရွေးချယ်ပွဲမတိုင်ခင်မှာအယူဆပိုင်းဆိုင်ရာစိန်ဝန်းကွဲမှုတွေနဲ့သူတို့ပါတီကိုလူကြိုက်နည်းလာကြတယ်လို့ပြုတ်ကွဲနိုင်ခြေပါရှိနေတယ်လို့တချို့ကသတိပေးကြပါတယ်။နိုင်ငံတွင်းမှာအကြမ်းဖက်တိုက်ခိုက်မှုကြီး3ချိန်တိုင်တိုင်ကြုံခဲ့ရတယ်လို့အလုတ်လက်မဲ့နှုံးကစန်တင်လောက်အောင်မြင့်တက်နေချိန်မှာပါရီမြို့လမ်းမတွေပေါ်နဲ့ကာလီကအခုဖျက်သိမ်းလိုက်တဲ့ဒုက္ခသည်စခန်းတွေမှာရွှေ့ပြောင်းအခြေချသူဆံရပြက်တနာတွေကိုပါထင်းထင်းရှားရှားမြင်နေရတာမို့မဲဆန္ဒရှင်တွေဟာတခြားပါတီတွေနဲ့လူသစ်တွေကိုမဲပေးဖို့အတွက်စဉ်းစားနေကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတောက်ကြံတဲ့ကသမ္မတသည်ဒေါ်နယ်ထရမ့်တက်လာပြီးဥရောပတက်လွှားလက်ရဆွန်းတွေကိုလူကြိုက်များလာတယ်လို့ပြင်သစ်မှာလည်းအခုလာမဲ့ဧပြီလပထမအကြော့သမ္မတရွေးကောက်ပွဲမှာလက်ရဆွန်းအမျိုးသားပါတီတပ်ဦးပါတီအနိုင်ရမယ်လို့အများကခံမှန်းနေတာပါလက်ဝဲဝါဒီကိုမထောက်ခံမဲ့အယုံကြည်မရှိဖြစ်လာတာအကြောင်းရင်းအများပြားရှိနေတယ်လို့ Science Pro Borderox တက္ကသိုလ်ကနိုင်ငံရေးဆန်စစ်သူ John Pedrox ကပြောပါတယ်သူကတချို့ရဲ့လက်ဝဲအတွေးခေါ်ကိုတစ္ဆာဖောက်တယ်လို့ယုံကြည်ကြပေမဲ့အများကတော့ပြုပြင်ပြောင်းလဲမှုတွေကောင်းကောင်းမလုပ်တာကြောင့်ဖြစ်နိုင်တယ်လို့သူကဝေဖန်ပါတယ်ဒီရွေးကောက်ပွဲကိုလူကြိုက်တိတ်များလာတဲ့သမရဖရန်ဆွာအော်လန်ကထပ်ပြီးရှင်ပြိုင်မှာမဟုတ်ဘူးလို့လည်းကြေညာထားပါတယ
်။ UAV ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေရပါခင်ဗျာ။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေတိုးတက်ကောင်းမွန်လာအောင်လှုံ့ဆော်ရေးအတွက်အချက်၄ချက်ပါအဆိုပြုချက်ကိုအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်ဒီနိုမာဆူဒီယာ OIC Islamic ပူပေါင်းဆောင်ရွက်ရေးအဖွဲ့ထံအကြံပြုချက်တင်သွင်းလိုက်တယ်လို့အင်ဒိုနီးရှားသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဝန်ကြီးမာဆူဒီက OIC အဖွဲ့ထံတင်သွင်းတဲ့အဆိုပြုချက်၄ချက်ထဲမှာပထမအချက်အနေနဲ့ဆိုးဝါးလာနေတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေလက်ရှိတဲ့ပုံမှုဆိုးမသွားစေရေးအတွက် OIC အဖွဲ့ရဲ့ပူပေါင်းဆောင်ရွက်မှုနဲ့အတူလူသားချင်းစာနာတဲ့အကူအညီထောက်ပံ့နေပေးရေးဒုတိယအချက်ကတော့မြန်မာအစိုးရနဲ့အပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုတွေလှုံ့ဆော်သွားရေးတတိယအချက်အနေနဲ့ကတော့ရခိုင်ပြည်နယ်အတွက်အကူအညီပေးတဲ့နေရာမှာနိုင်ငံရေးအရာအတားအဆီးတွေမဖြစ်ပေါ်စေအောင်အာဆီယံစတဲ့ဒေတာရင်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရေးနဲ့စရုပ်ထအချက်ကတော့အစ္စလာမစ်နိုင်ငံအစ္စလာမစ်ဖွံ့ဖြိုးရေးဘဏ်ရဲ့အကူအညီနဲ့ OIC အဖွဲ့နိုင်ငံတွေကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်စီးပွားရေးအကူအညီတွေပေးရလို့ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပတဲ့ OIC အဖွဲ့ဒီဝင်နိုင်ငံတွေရဲ့ဝန်ကြီးအဆင့်အထူးအစည်းအဝေးကိုဇန်နဝါရီလ19ရက်နေ့မှာပြေပို့တဲ့စာတမ်းမှာအဲ့ဒီအကြံပြုချက်ကိုဖော်ပြထားတာဖြစ်ပါတယ်။အကြံပြုချက်ရဲ့အဓိကရည်ရွယ်ချက်ဟာရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာလူနည်းစုတွေရင်ဆိုင်နေရတဲ့အကျပ်တဲတွေကိုဖြည့်ဆည်းရေးအတွက်ဖြစ်တယ်လို့ဆိုပါတယ်။
တောင်တကုံ18ရက်ကွယ်မောင်မကန်တန်းနဲ့စီပင်လန်းတောင်မှာရှိတဲ့အကွီစားတောက်ဆိုင်မှာစနေနေ့အစောပိုင်းမီးလောင်မှုဖြစ်ပွားခဲ့တာမို့လူငါးဦးသေဆုံးခဲ့တယ်လို့မီးသက်ဦးစီးဌာနကပြောပါရယ်မီးဟာမနဲ့4နာရီ35မိနစ်မှာစတင်လောင်ကျွမ်းလာဖြစ်ပြီးမီးဘော3ဓာငွေဦးကဓာငွေရိုးစိတ်မှုကြောင့်လောင်ကျွမ်းလာဖြစ်ပါတယ်မီးဟာစားတောက်ဆိုင်ကအိမ်တိမ်ကိုပါကူးဆက်လောင်ကျွမ်းခဲ့တာပါသေဆုံးသူ9ဦးဟာစားတောက်ဆိုင်ကအလုတ်သမားတွေဖြစ်ပြီးအဲ့ဒီထက်ကအလုတ်သမား2ယောက်ကကလေးငယ်တွေဖြစ်ပါတယ်သေဆုံးသူတွေဟာမီးလောင်ချိန်မှာအိပ်ပျော်နေကြတာဖြစ်ပြီးသူတို့ဟာမီးကုန်းငွေတွေရှူရင်းသေဆုံးခဲ့ရတာလို့မီးသက်ဌာနလက်ထောက်ညှိမှုဒေါ်သိန်းချီကပြောပါတယ်မီးဟာမနေ့9နာရီ5မိနစ်လောက်မှာမီးညွန့်ကျိုးသွားခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံတွင်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေသဘာဝဘေးအန္တရာယ်တွေအပြင်အိန္ဒိယနိုင်ငံတွေကပြန်လာကြသူတွေကို2019ခုနှစ်အတွင်းလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာတန်550စနေနေ့မှာတောင်းဆိုလိုက်ပါတယ်။ရမယ့်အကူအညီတွေကိုအကာအကွယ်မဲ့သူနဲ့ဘေးဒုက္ခရောက်သူအာဖဂန်လူမျိုး9.8တန်းကိုကူညီပေးသွားမှာဖြစ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးကကာဘူးမြို့မှာကျင်းပတဲ့အခမ်းအနားမှာပြောကြားလိုက်ပါတယ်။
ကမ်ဘီယာနိုင်ငံမှာသမရဟောင်းရာဟာဂျမေယာထုတ်နှုတ်ထွက်ပြီးနိုင်ငံကနေထွက်ခွာပြေးမယ်လို့ကတိပေးခဲ့တဲ့နောက်မှာအသက်ရွေးကောက်တင်းမြောက်လိုက်တဲ့သမရအာဒါမားဘာရူကအမိနိုင်ငံကိုသူပြန်လာပြီးအုပ်ချုပ်တော်မှာဖြစ်ကြောင်းစနေနေ့မှာပဲသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဂျမေယာဟာစနေနေ့မှာပဲနိုင်ငံကနေထွက်ခွာမယ်လို့ခန့်မှန်းထားပါတယ
်။ကိုယ်စားဝင်လိုက်တဲ့ဒေါက်ခင်မျိုးတက်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ကအကူအညီပေးရေးအစီအစဉ်ကိုကြည့်အောင်ပါရှင်။ရခိုင်ပြည်ထနာဖြည့်ရှင်ရေးမှာအာဆီယံနိုင်ငံတချို့ရဲ့လူသားချင်းစာနာမှုအကူအညီတွေဟာအာဆီယံမိသားစုစိတ်ဓာတ်ကိုဖော်ပြရာရောက်တဲ့အကြောင်းပြည်ထောင်စုဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။ရခိုင်ဒေသကရခိုင်နဲ့မွတ်စလင်နှစ်ဖက်အတိုင်းဝိုင်းတွဲအင်ဒိုနီးရှားနိုင်ငံကနေလူသားချင်းစာနာမှုအကူအညီတွေကိုစနေနေ့ကလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုညံဝဲအောင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံကိုလက်တလောရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးမက်ဒန်ရက်နိုမာဆူဒီဟာရခိုင်ဒေသအတွက်အင်ဒိုနီးရှားအစိုးရကပေးအပ်လိုက်တဲ့လူသားချင်းစာနာထောက်ပံ့ရေးအကူအညီပစ္စည်းတွေကိုစစ်တွေမျိုးရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းအစည်းအဝေးခန့်မှမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားရာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ကိုဇန်နဝါရီလ21ရက်စနေနေ့မနေ့ပိုင်းကလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။ဖွံ့ဖြိုးမှုနောက်ကျနေသေးတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့အောက်တိုဘာလတုန်းကအကြမ်းဖက်သမားတွေကနေကြားဆောင်ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲဝန်ထမ်း9ဦးသေဆုံးခဲ့တဲ့ဖြစ်ရပ်နောက်ပိုင်းရခိုင်ဒေသကိုနိုင်ငံတကာကပို့ပြီးအာရုံစိုက်လာတာဖြစ်ပါတယ်။ရခိုင်ဒေသကိုပေးအပ်တဲ့အင်ဒိုနီးရှားရဲ့လူသားချင်းစာနာထောက်ပံ့မှုအကူအညီတွေဟာရခိုင်ဒေသကရခိုင်နဲ့မွတ်စလင်နှစ်ဖက်လူမှုအတိုင်းဝိုင်းအတွက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကပြောကြောင်းလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။အင
်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကလည်းပြောသွားတယ်ဒါအားလုံးဟိုဒီနေ့အကြံရေးအတွက်ကောကျွန်တော်တို့ဖွံ့ဖြိုးတိုက်ရိုက်ရေးအတွက်ကောဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ဆရာကြီးလည်းအများကြီးရှိတယ်အဲ့လည်းပြောသွားတယ်နောက်ပြီးတော့အခုကုညီပေးတာတွေကိုလည်းဒီမှာရှိရဲ့လူမျိုးဘာသာမခွဲခြားဘဲနဲ့ကုညီထောက်ပံ့နေဖြစ်ပါတယ်လို့ထပ်ကထပ်ကပြောသွားတယ
်အင်ဒိုနီးရှားနိုင်ငံသားဝန်ကြီးမက်ဒန်ရက်နိုမာဆူဒီဟာရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့လည်းမနေ့စနေနေ့တုန်းကရန်ကုန်မြို့မှာတွေ့ဆုံခဲ့တာပါသူတို့အင်ဒိုနီးရှားနိုင်ငံရဲ့ရခိုင်ဒေသအတွက်အကူအညီတွေဟာရခိုင်မှာရှိတဲ့နှစ်ဖက်လူမှုအတိုင်းဝိုင်းအတွက်ဖြစ်တယ်လို့ပြောကြောင်းရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ်
သူတို့ပြောတာကဒီလူအဖွဲ့အစည်းနှစ်ခုစလုံးကိုထောက်ပံ့မယ်။နော်နောက်ပြီးတော့ကဒီအပြုသဘောဆောင်သောတဟဇာတာဖြစ်မှုကိုရောက်အောင်သူတို့အားပေးမယ်။ OIC မှာလည်းပဲအဲ့လိုအထင်မြင်လွဲမှားမှုတွေရှိတာတွေကိုသူတို့ဖြေရှင်းပေးတယ်။မျက်တွေ့လက်တွေ့မြင်လိုက်လို့ရှိရင်အားလုံးဟာတန်တရားတွေခင်းသွားမှာဖြစ်တယ်။အဲ့တော့ဆိုရင်ဥမာဆိုသူတို့ကြောင်းနှစ်ကြောင်းဆောက်ပေးတယ်ဗျာ။အဲ့ဒါအားလုံးလူအဖွဲ့အစည်းနှစ်ခုစလုံးကအသုံးချဖို့ပေါ့နော်။နောက်တစ်ခါကျတော့ဈေးတစ်ခုတောင်လောက်ဖို့ရှိတယ်လို့ပြောတယ်အဲဒီဈေးကဟိုအဖွဲ့အစည်းနှစ်ခုဘယ်လိုစုံတွဲပြီးတော့ပူးပေါင်းပြီးတော့လုပ်လို့ရမယ်ဆိုတော့အဲဒီတဟဇာလာဖြည့်ကိစ္စလေးတွေကိုသူတို့လုပ်ချင်တယ်ဆိုတော့သဘောနဲ့လာတာပါအ
င်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကပါမြန်မာအစိုးရနဲ့တန်တမန်လမ်းကြောင်းကဆက်သွယ်ပြီးရခိုင်ဒေသအတွက်လူသားချင်းစာနာမှုအကူအညီတွေမကြခင်မှာပေးဖို့ရှိကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်အင်ဒိုနီးရှားနဲ့မလေးရှားရဲ့အကူအညီတွေဟာအာဆီယံမိသားစုစိတ်ဓာတ်ကိုဖော်ပြရာရောက်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ဒါလေးကျွန်တော်တို့အာဆီယံနိုင်ငံတွေချင်းချင်းမိသားစုစိတ်ဓာတ်နဲ့ရွေးကူရဲလို့ကျွန်တော်အနေနဲ့ယူဆပါတယ်။ကျွန်တော်နိုင်ငံတွေရဲ့အခြားအိုင်နိုင်ငံတွေကအဲ့လိုကိစ္စပေါ်ပေါက်လာရင်လည်းကျွန်တော်အနေနဲ့ဒီပုံစံနဲ့ပဲမိသားစုစိတ်ဓာတ်နဲ့လည်းကျွန်တော်ဒီလိုဆောင်ရွက်မှာဖြစ်ပါတယ်။ဒါကြောင့်မလို့ကျေးဇူးတင်ပါတယ်ဒီနောက်ကိုလည်းဒီလိုမျိုးကျွန်တော်တို့ဒီစုအဖွဲ့နဲ့ဆက်သွယ်ပြီးတော့ပူးပေါင်းဆောင်ရွက်ပါမယ်။မလေးရှားကလည်းအဲ့လိုပဲကျွန်တော်တို့လွန်ခဲ့တဲ့နှစ်ရက်ကကျွန်တော်နဲ့လာတွေ့ပြီးသားမတ်လို့လေ။လာတွေ့ပြီးတဲ့ခါကျတော့ဒီနိုင်ငံဆိုးရတယ်ဆက်သေးပြီးတော့ဒီလိုပဲကူညီထောက်ပံ့ပါမယ်ခင်ဗျာ
။ဒါပေမဲ့မလေးရှားနိုင်ငံကတော့ရခိုင်ဒေသကမွတ်စလင်အရေးဟာနိုင်ငံတကာအရေးဖြစ်တယ်ဆိုပြီးရခိုင်ပြည်ထနာကိုဆွေးနွေးဖို့ OIC အထူးစည်းဝေးကိုဇန်နဝါရီလ19ရက်နေ့ကခေါ်ယူကျင်းပခဲ့ပါတယ်။ဒါကြောင့်မလေးရှားဟာသူ့ပြည်တွင်းနိုင်ငံရေးအကျိုးမြတ်အတွက် ယခင်အရေးကိုအတုံးချနေတဲ့အပေါ်စိုးရိမ်စရာဖြစ်ကြောင်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကဇန်နဝါရီလ20ရက်နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မနေ့ကစစ်တွေမြို့မှာပေးအပ်တဲ့အင်ဒိုနီးရှားရဲ့လူသားချင်းစာနာမှုအကူအညီတွေထဲမှာအဝတ်အတည်ခေါက်ဆွဲကြောက်ကလေးအစားအစာဂျုံအိတ်တွေပါဝင်ပြီးစုစုပေါင်းဒေါ်လာ14,000ဘိုးလောက်ရှိပါတယ်။စစ်တွေမြို့နယ်လက်မွတ်ခေကျေးရွာနဲ့တက်ကယ်ပြင်ရွာတွေမှာအင်ဒိုနီးရှား NGO တခုဖြစ်တဲ့ PKPU အဖွဲ့ကမူလာဒန်းကျောင်းနှစ်ကျောင်းဆောက်လုပ်လှူဒန်းထားတာကိုလည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးမဒန်မာဆူဒီကမနေ့ကလွှဲပြောင်းပေးအပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းစီစဉ်ကြရင်တော့တမရတာဝန်စတင်ထမ်းဆောင်တဲ့ပထမဆုံးနေ့မှာပဲတမရထရန့်ဟာတမရထရန့်ကြုံတွေ့ခဲ့ရတဲ့ဆန္ဒပြပွဲဝါရှင်တန်ဒီစီကဒီဆန္ဒပြပွဲအကြောင်းကိုကြားရဖို့ရှိပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါမယ်။အရင်ဆုံးတော့ဒီမြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါ။ဒီစီစဉ်မှာအစိုးရတက်တဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကိုရန်မုံငွေရှာပေးနေတဲ့ကြောက်စိမ့်လုပ်ငန်းဟာထိတ်တန့်လျှို့ဝှက်ချက်ဖြစ်နေပါတယ်။ကြောက်စိမ့်နဲ့လက်နက်ကင်အဖွဲ့ဆက်ဆက်နေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင
်။ဘူဂျိုချင်းနေဝင်းကြီးဆိုတဲ့မဆလာဆိုရှယ်လစ်ကင်26နှစ်မှာဘကန်ဒေတာကို KIA ကချင်းလွတ်မြောက်ရေးတပ်ဖွဲ့ချုပ်ကင်ပြီးကျောက်စိမ့်ဟာ KIA ရဲ့အဓိကရန်ပုံငွေဖြစ်ပါတယ်။1988မှာစေစိုးရတက်လာပြီးဘကပတဖြစ်လဲလက်နက်ကင်အဖွဲ့တွေနဲ့အပြစ်ကရဆဲတဲ့အခါအစိုးရတက်ဟာ KIA ကိုဥတီတိုက်ခိုက်ပြီးကျောက်စိမ့်တွင်းတွေကိုသိမ်းပိုက်လာပါတယ်။ဒါကြောင့် KIA ဟာစေစိုးရနဲ့အပြစ်ကရဆဲဖို့1994မှာသဘောတူလိုက်ရတာဖြစ်တယ်လို့ Global Witness အစီရင်ခံစာမှာဖော်ပြပါတယ်။အပြစ်ကရဆဲတဲ့18နှစ်ကာလမှာကြောက်စိမ့်ဒေသကိုဝိုင်းပြီးအမဲဖြစ်ကြပါတယ်။ဦးသိန်းစိန်အစိုးရတက်လာပြီးမကြာမီ2017ဇွန်လမှာကချင်ပြည်နယ်မှာလက်နက်ကင်ပြည်ပကပြန်လဲဖြစ်ပွားတာအခုအချိန်ထိပါပဲ။တိုက်ပွဲပြန်ဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကြောက်စိမ့်နဲ့ပတ်သက်တာတွေပါဝင်ပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်ကိုစစ်အုပ်စုခရိုနီအတိုင်းအဝိုင်းနဲ့ဝတ်တပ်ဖွဲ့တွေကလူဝကြီးအုပ်အမျက်ထုတ်နေတာမို့ကချင်ပြည်သူတွေဟာကိုချာတဲ့ကတတိကိုစားခွင့်မရှိတဲ့ဘဝရောက်နေတယ်လို့မြင်ကြပါတယ်။ရင်းချမ်းသွားရင်ကြောက်စိမ့်ဒေတာကိုလက်လွတ်ရမှာမို့အကျိုးခံစားနေရတဲ့စစ်အုပ်စုအတိုင်းအဝိုင်းအတွက်ဆုံးရှုံးစရာတွေများနေပါတယ်
။ကြောက်စိမ့်ထွက်တဲ့လုံခင်ဖားကန့်မိုးညင်းနှံ့ရစတဲ့နေရာတွေကိုအစိုးရတပ်ကချုပ်ကင်ထားပေမဲ့ KIA ဩဇာခံဒေတာဖြစ်တဲ့အတွက်စက်ကြီးကောက်နိုင်တဲ့အနေအထားမှာရှိပါတယ်။အစိုးရတပ်ကလည်းကျောက်စိမ့်လုပ်ငန်းကဝင်ငွေဝင်ဖို့ကသာအဓိကထားပါတယ်။လုပ်ငန်းကြီးတွေရဲ့လုံခြုံရေးကိုစစ်တပ်ကတာဝန်ယူတဲ့အခါဆက်ကြီးအများကြီးရပါတယ်။လုပ်ငန်းငယ်တွေကတော့ဂျာပွဲစားသတင်းပေးနဲ့ရဲကားတဆင့်20ရာခိုင်နှုန်းဆက်ကြီးကောက်ပါတယ်။ဖားကန်ကဗျူဟာမှုကိုကြံ့ငွေ350ကနေ100အထိဆက်ကြီးပေးရပြီးကျောက်စိမ့်တွင်စောင့်ပေးတဲ့စစ်သားတွေကိုလည်းထောက်ပံ့ချေပေးရပါတယ်။တရုတ်ပြည်ကိုကျောက်စိမ့်ခုထုတ်သူတွေဟာအစိုးရတပ်ကိုဆက်ကြီးပေးရပါတယ်။မြောက်ပိုင်းတိုင်းမှုနဲ့အဆင်ပြေဖို့လက်ထိုးရပါတယ
်။ကျောက်စိမ့်လုံငန်းကအကျိုးအမြတ်ရဖို့အတွက်အစိုးရတပ်နဲ့ KIA နားလည်မှုယူပြီးပူးပေါင်းဆောင်ရွက်တာမျိုးလည်းရှိပါတယ်။ KIA ရဲ့ကျောက်စိမ့်တည်ယူပို့ဆောင်မှုကိုအစိုးရတပ်ကမသိခင်အောင်စောင့်နေတာမျိုးရှိပါတယ်။ကျောက်စိမ့်အောင်တဲ့အခါမှာဘလောက်ဆက်ကြီးယူမယ်ဆိုတာကိုအစိုးရတပ်နဲ့ KIA သဘောတူချက်ရယူနိုင်တယ်လို့ဆိုပါတယ်။ကျောက်စိမ့်လုပ်ငန်းလေးတွေကိုဆက်ကြီးတောင်းရမှာပြူဟာမှုနဲ့ KIA တိုင်းရင်း6အဆုံးပြတဲ့ဂျားပွဲစားတွေကအတူတူဖြစ်နေတာတွေ့ရပါတယ်။ဒီဂျားပွဲစားနဲ့အဆက်အသွယ်လုပ်တာကြောင့်နားလည်မှုလွဲမှားပြီးပြစ်ခတ်တာမျိုးမဖြစ်အောင်ရှောင်ရှားနိုင်ပါတယ်။ကချင်ပြည်နယ်ကလက်နက်ကင်တွေဟာရာဂိုင်နှုံးပြည့်စစ်ဖြစ်တာကိုမလိုလားသလိုရာဂိုင်နှုံးပြည့်ငြင်းရမ်းရေးရမှာကိုလည်းမလိုလားဘူးလို့ဆိုပါတယ
်။လက်တွေ့စစ်မတက်ရပဲကြောက်စိမ့်ကစက်ကြီးရနေအောင်မွေးမသေးဒုံမကျိုးအခြေအနေမျိုးကသာအစိုးရစစ်တပ်ကလူလာပါတယ်။ငြိမ်းချမ်းရေးသဘောတူချက်ကိုစစ်တပ်ကထောက်ခံဖို့အတွက်ကချင်ပြည်နယ်မှာစစ်တပ်ဘယ်လိုပြုမှုကျင့်ကြံတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်။2017မှာအပြစ်ခတ်ရစေးရေးပြက်ပြားသွားတဲ့အခါ KIA ဟာကြောက်စိမ့်လုပ်ငန်းကိုပြန်လည်ချုပ်ကင်နိုင်ဖို့ရည်ရွယ်တယ်လို့ Global Witness ကိုပြောပြပါတယ်။ဒီလိုလုပ်နိုင်အောင်ကြောက်စိမ့်ဒေသမှာ KIA တပ်ဖွဲ့တွေကိုနေရာချထားရပါတယ်။2012ဇန်နဝါရီလမှာဒေါ်လာတန်း20KIA ကစက်ကြီးကောက်ယူနိုင်ခဲ့ပါတယ်။ KIA ရဲ့အောင်မြင်မှုကိုဝန်ကြီးအချို့မကျေနပ်တဲ့အတွက် KIA စက်ကြီးမရောက်အောင်2012မေလမှာကြောက်စိမ့်ထုတ်လုပ်မှုကိုပ ပိတ်ပင်လိုက်ပါတယ
်2014မှာကြောက်စိမ့်ပြန်လဲထုတ်ယူခွင့်ပြုတဲ့အခါ KIA ဟာစက်ကြီးပြန်ကောက်နိုင်တာတွေ့ရတယ်လို့ Global Witness ကဆိုပါတယ်စက်ကြီးလက်ခံရရှိကြောင်း KIA ပေးတဲ့ပြည်စာဟာတရုတ်နေစာအထိကြောက်စိမ့်တည်ယူခွင့်ပြုတဲ့လက်မှတ်ဖြစ်ပါတယ်လိုက်စားဌာနချုပ်ကတစ်ဆင့်တရုတ်ပြည်ကိုတင်ပို့တာလည်းရှိပါတယ်2012မတိုင်မီက KIA ဟာယူနမ်မန်ကုမ္ပဏီဖွင့်ပြီးကြောက်စိမ့်အယောင်အဝယ်လုပ်တယ်လို့ဆိုပါတယ်ကြောက်စိမ့်လုပ်ငန်းဟာဝင်ငွေများသလောက်တာဝန်ခံမှုအလွန်နှဲပါပါတယ်လက်နက်ကင်တို့ရဲ့လျှို့ဝှက်စီးပွားရေးလုပ်ငန်းလို့ဖြစ်နေပါတယ် Global Witness အစီရင်ခံစာဟာအပေါ်ယံလေ့လာမှုသာဖြစ်လို့မသိနိုင်မမြင်နိုင်တာတွေအများကြီးကြားနေပါတယ်ကြောက်စိမ့်ကုမ္ပဏီယူတွေကိုစေအုပ်စုမိသားစုတွေချုပ်ကင်နေဆိုတဲ့သတင်းကိုစုံစမ်းလေ့လာဖို့လိုပါတယ်ကျောက်စိမ့်လုပ်ငန်းကိုတရုတ်ပြည်မှာဘယ်သူအကျိုးခံစားနေရတယ်မြန်မာပြည်မှာဘယ်လောက်ဩစာလွှမ်းမိုးနိုင်တယ်ဆိုတာကိုမသိနိုင်သေးပါဘူးကျောက်စိမ့်ငွေတွေတရုတ်ပြည်မှာရောမြန်မာပြည်မှာရောတောင်လူပုံးနေပါတယ်တရားစာတမ်းနဲ့ငြိမ်းချမ်းရေးကိစ္စမှာဥသိမ်းစင်အစိုးရအစာပြိုးသားတွေကိုဆက်လက်အကောင့်ထည့်ဖို့လူကြောင်း Global Witness အဖွဲ့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
ဒါကတော့ကြောက်စိမ့်နဲ့လက်နက်ကင်ဖွဲ့ဆက်ဆက်နေပုံကိုဥအောင်ခင်ကသုံးသက်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာဖြစ်ပါလိမ့်ရှင်။ဒုတိယပိုင်းစီစဉ်ကြရင်တော့အမေရိကန်အစိုးရတဲ့လက်ထက်မြန်မာနဲ့ဆက်ဆံရေးပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီတွင်ပါ English American Sagandar မှာ American ရဲ့45ဦးမြောက်သမ္မတ Donald Trump ဇန်နဝါရီလ20ရက်နေ့ကကျန်းသစ္စာကျင်းစိုခန့်အပ်ခံရခြင်းပြီးနိုင်ငံကိုပြောကြားတဲ့မိခိုးမှာတုံ့နှုံခဲ့တဲ့ idiom အသုံးတချို့ကိုတင်ပြပေးမှာဖြစ်ပါတယ်။ပထမဦးဆုံးတင်ပြပေးမှာကတော့ get the job done ဖြစ်ပါတယ်။စာလုံးပေါင်းက get get ကတခုခုကိုဖြစ်အောင်လုပ်တာ the the job job the job ကအလုပ် done done က pc အောင်လုပ်တာဆိုတော့စကားစုခုရဲ့ဓာတ်ရိုက်ဒီပဲကတော့အလုပ်ကို pc အောင်လုပ်တာဖြစ်ပါတယ် idiom ဆိုရဲသို့ဝိုက်ဒီပဲကလည်းသိမကွာလှပါဘူးလုပ်ရမယ့်တာဝန်လုပ်ရမယ့်အလုပ်ကိုအောင်မြင် pc အောင်မဖြစ်ဖြစ်အောင်လုပ်တာကိုဆလိုတာဖြစ်ပါတယ်သမ္မတ Trump သူ့မိကွမှာသုံးနှုန်းခဲ့တာကိုနားဆင်ကြည့်ကြရအောင
် we will face challengesWe will confront hardships, but we will get the job done.
ကျွန်တော်တို့အနေနဲ့အကဲဆတ်မှုတွေကိုရင်ဆိုင်ရမယ်။အခက်အခဲတွေကိုရင်ဆိုင်ရမယ်။ဒါပေမဲ့လုပ်ရမယ့်အလုပ်ကတော့မဖြစ်မနေ PC အောင်လုပ်ကြရမှာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။သမ္မတ Trump နောက်ထပ်ပြောကြားခဲ့တဲ့ idiom အသုံးကတော့ let you down ဖြစ်ပါတယ်။စာလုံးပေါင်းက let let ကတခုခုကိုဖြစ်စေတာ you ကသင်ရဲ့D-O-W-N, down ကအောက်ဆိုတော့စကားခုရဲ့ဓာတ်ရိုက်ဒီပဲကတော့သင်ကိုအောက်ကိုချလိုက်တာဖြစ်ပါတယ်။ idiom ဆိုရဲ the way ဒီပဲကတော့လူတူအုပ်ကိုစိတ်ပြအောင်လှုပ်တာလှုပ်ပေးပါမယ်လို့ဂရိပေးထားပေမဲ့လို့တကယ်မလှုပ်ပေးတာလူတူအုပ်မျောလင့်ထားတာဖြစ်မလာပဲစိတ်တကြစီတာတကုတ်ခုနဲ့ပတ်သက်လို့ပြောတဲ့အတိုင်းမလှုပ်တဲ့အတွက်အာမကိုရတာစိတ်မချရတာမျိုးကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့သမ္မတ Trump ပြောခဲ့တာကိုနားဆင်ကြည့်ကြရအောင
် I will fight for you with every breath in my body and I will never ever let you down
ကျွန်တော်အနေနဲ့ကျွန်တော်အသက်ရှိနေသဖြင့်နိုင်ငံအတွက်ရုန်းကန်ပေးသွားမှာဖြစ်ပြီးဘယ်တော့မှပေးထားတဲ့ဂရုကိုဖျက်မှာမဟုတ်ပါဘူးစိတ်ပြက်အောင်လဲဘယ်တော့မှမလုပ်ပါဘူးလို့အဓိပ္ပာယ်ရပါတယ်သမ္မတ Trump နောက်ထပ်သုံးနှုန်းခဲ့တဲ့ idiom အသုံးကတော့ speakOur minds ဖြစ်ပါတယ်။စာလုံးပေါင်းက speak speak ကပြောတာ our our minds minds our minds ကကျွန်တော်ကျမတို့ရဲ့အတွေးတွေဆိုတော့စကားခုငယ်ဓာတ်ရိုက်အဓိပ္ပာယ်ကတော့ကျွန်တော်ကျမတို့ရဲ့အတွေးတွေထဲမှာရှိတာကိုပြောတာဖြစ်ပါတယ်။ idiom ဆိုရဲ the way အဓိပ္ပာယ်ကလည်းသိမကွာလှပါဘူး။ကိုယ်စိတ်ထဲမှာခံစားရတာကိုပြုံပြင်းလင်းလင်းထုတ်ပြောတာဖြစ်ပါတယ်။ဒီနေ့တော့ရင်းနှီးမှာမထားပဲကိုခံစားရတာကိုထုတ်ပြောတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့သမ္မတ Trump ပြောခဲ့တာကတော့
We must speak our minds openly debate our disagreements honestly, but always pursue solidarity.
ကျွန်တော်တို့အနေနဲ့စိတ်แท้ရှိတာကိုပြွင့်ဝင်လင်းလင်းထုတ်ပြောကြရမယ်။မဒူရာတွေကိုစီတန်ရင့်မှန်နဲ့ခြေတင်ဆွေးနွေးကြရမယ်။ဒါပေမဲ့သွေးစည်းခိုင်မာမှုရှိဖို့ကတော့အမြဲကြိုးစားရမှာဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။သမ္မတ Trump တုံ့နှုံးခဲ့တဲ့နောက်ထပ် idiom အတုံးကတော့ think big ဖြစ်ပါတယ်။စာလုံးပေါင်းက think think ကစဉ်းစားတာ big big ကကြီးမားတာဆိုတော့စစ်စစ်ခုံရဲ့တရက်ဒီဘေကတော့ကြီးကြီးမားမားစဉ်းစားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့မျှော်မှန်းချက်ထားရမှာမြင့်မားဖို့ကိုယ့်ရှိရေးအတွက်ရည်ရွယ်ချက်ကြီးမားဖို့ကိုဆိုလိုတာဖြစ်ပါတယ်။ဒီ idiom အသုံးနဲ့ပတ်သက်လို့သမ္မတ Trump ပြောခဲ့တာကိုနားဆင်ကြည့်ကြရအောင်
။ Finally, we must think big and dream even bigger.
နောက်ဆုံးပြောချင်တာကတော့ကျွန်တော်တို့အနေနဲ့ရည်မှန်းချက်ထားရမှာမြင့်မားရမှာဖြစ်တယ်လို့စိတ်ကြီးတဲ့အခါမှာလေပိုလို့တောင်ကြီးကြီးကျယ်ကျယ်စိတ်ကူးကြရမှာဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။သမ္မတ Trump ပြောခဲ့တဲ့မိကွန်းမှာနောက်ထပ်သုံးနှုန်းခဲ့တာကတော့ all talk and no action ဖြစ်ပါတယ်။စာလုံးပေါင်းက all all talk talk all talk ကစကားကြီးပြောတာ no no action no action ကလက်တွေ့ဖော်ဆောင်မှုရှိတာလို့လွန်ကောက်အဓိပ္ပာယ်ရပါတယ်။ဒါကြောင့်စကစုခွန်ရဲ့တရက်အဓိပ္ပာယ်ကတော့အပြောကြီးတက်တက်ဖြစ်ပြီးလက်တွေ့မလုံဆောင်တာမျိုးဖြစ်ပါတယ်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းသိမကွာထားပါဘူး။စကားတွေကြီးပြောဂရိတွေကြီးပေးပြီးလက်တွေ့ကြတော့ဘာမှမလုပ်ပေးတာ။လေကြီးပဲပစ်ပြီးအကောင့်အထည်ဖော်ပေးမှုမရှိတာ။ကျမတို့မြန်မာဗန်းစကားမှာတော့အရှိကောင်းပြီးတော့လက်တွေ့မှာတော့ဘာမှမဖြစ်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့သမ္မတ Trump ပြောခဲ့တာကိုနားဆင်ကြည့်ကြရအောင
် We will no longer accept politicians who are all talk and no action
ကျွန်တော်တို့ကိုလှုပ်ပေးပါမယ်လို့ဂရိတွေပေးအပြောကောင်းပြီးလက်တွေမှာတော့ဘာမှလှုပ်ပေးခြင်းမရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်တို့လက်ခံတော့မှာမဟုတ်ဘူးလို့အဓိပ္ပာယ်ရပါတယ်သမ္မတ Trump ရဲ့မိကွန်းကနေနောက်ဆုံးကောက်နှုတ်ကျင်းပမယ် idiom အသုံးကတော့ empty talk ဖြစ်ပါတယ်စာလုံးပေါင်းက EMPTY MT ကဘလားဘာမှမရှိတာ TALK talk ပြောတဲ့စကားဆိုတော့ subscribe ထူရဲ့ဓာတ်ရိုက်ဒီဘေကတော့ပြောတဲ့နေရာမှာစကားတွေကဘလားစကားပေါ့ idiom ဆိုတဲ့ device ဒီဘေကတော့အဓိပ္ပာယ်မရှိလေးနက်မှုမရှိတဲ့စကားမျိုးအကျိုးမရှိတဲ့စကားမျိုးလေးလုံးထွားဖြည့်ဖြည့်နဲ့စကားမျိုးစကားအပိုတွေပြောတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့သမ္မတ Trump ပြောခဲ့တာကတော့
The time for empty talk is over.
အဓိပ္ပာယ်မရှိတဲ့စကားမျိုးပြောတဲ့အချိန်ဟုတ်တော့ဘူးလို့အဓိပ္ပာယ်ရပါတယ်။သမ္မတ Trump သူ့ရဲ့ကျန်းသစ်စာကျင်းစုပွဲမှာပြောကြခဲ့တဲ့မိကွန်းကနေကောက်နှုတ်တင်ပြခဲ့တဲ့ idiom အသုံးတွေကတော့ get the job done, let you down, think big, speak our minds, all talk and no action, နဲ့ empty talk တို့ဖြစ်ကြပါတယ်။နောက်တွင်ပါမလေးခုလို idiom တွေကိုဆက်လက်တင်ပြပေးမှာဖို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့ American Style idiom သုံးအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့ VOA ရုံးချုပ်နဲ့အနီကပ်တယ်လွှတ်တော်ရှေ့မှာကဘာကျော်အမှုပညာရှင်တွေအပါအဝင်တိမ့်နဲ့ချီတဲ့လူတွေဘာကိုရည်ရွယ်ဆန္ဒပြခဲ့ကြသလဲဆိုတာကိုကြားရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ဇန်နဝါရီလ22ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုလိုင်းနိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့ဝါရှင်တန်ဒီစီမှာကမ္ဘာကျော်အမှုပညာရှင်တွေအပါအဝင်တိမ့်နဲ့ချီတဲ့သူတွေစနေနေ့တနေ့လုံးဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ
် I'm actually here with the Love Army affiliated with Van Jones and we're basically bringing together people all across the country to push back against a lot of the hate and division that we saw during
သမရထရန့်ရဲ့တာဝန်ထမ်းဆောင်မှုပထမဦးဆုံးနေ့မှာပဲကြုံတွေ့ခဲ့ရတဲ့ဆန္ဒပြပွဲအကြောင်းနဲ့အတူအမေရိကန်အစိုးရတစ်လက်ထက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရောဘာတွေပြောင်းလဲလာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးအောင်ပါပါရှင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထပ်မံကြေညာပေးဖို့ရှိပါတယ်အခုတော့စစောကမိတ်ဆက်ပေးခဲ့တဲ့ Washington DC ကဆန္ဒပြပွဲအကြောင်းကိုကြည့်ရအောင်ပါသမ္မတအစ် Donald Trump အနေနဲ့အမျိုးသမီးအခွင့်အရေးကိုလေးစားလိုက်နာဖို့တောင်းဆိုတဲ့အနေနဲ့ Washington မြို့တော်မှာစနေနေ့ကလူပေါင်း300,000စုရုံးဆန္ဒပြခဲ့ကြပါတယ်ကြားမအသားအရောင်မျိုးစုံပါဝင်တဲ့ဒီချီတက်ပွဲကြီးဟာသမ္မတအစ် Trump ရဲ့ကျန်းသစ်စာချိန်ဆပွဲကိုတံပြန်တဲ့အနေနဲ့အချိန်ကြိုက်ပြုလုပ်ခဲ့တာလည်းဖြစ်ပါတယ် Women's March onဝါရှင်တန်ဆိုတဲ့အမျိုးသမီးတုချီတက်ပွဲမှာကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့မန်ရင်ချင်းနိုင်ကဆက်ပြီးတော့အပြည့်အစုံကိုပြောပြပေးပါမယ်ရှင်
။ဒီအမေရိကန်ပြည်ထောင်စုမှာဒီနေ့ကတော့သမိုင်းတွင်နဲ့နေတနေလို့ပြောရမှာပါ။ပြည်ထောင်စုတဝန်းမှာပြည်နယ်ပေါင်းစုံမှာနေကြတဲ့အမျိုးသမီးတွေတိတ်နဲ့ချီပြီးတော့ဝါရှင်တန် DC မြို့တော်မှာစီယုံလောက်ရှိလာပြီးတော့ပေါ့နော်။သူတို့အမျိုးသမီးတွေဒီသွေးစည်းညွတ်ညွတ်ကြောင်ပြတာတဲ့အနေနဲ့ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်ချီတက်ဆန္ဒပြတဲ့သူတွေထဲမှာအမျိုးသားတွေလည်းပါဝင်တာကိုတွေ့ရပါတယ်သူတို့တွေကတော့ဒီအမျိုးသမီးအခွင့်အရေးတွေကိုလေးစားလိုက်နာဖို့အတွက်သူတို့ကလည်းအမျိုးသမီးရင်းနဲ့ပေါ့နော်အတူညီညွတ်ကြောင်ပြတာတဲ့အနေနဲ့သူတို့ပါဝင်ကြတာဖြစ်တယ်လို့လည်းပြောပါတယ်အခုသမ္မတအစ် Donald Trump အနေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုပေါ့နော်လေးစားလိုက်နာဖို့သူတို့ကအဓိကအဲ့ဒါအတွက်ကိုသူတို့တောင်းဆိုနေကြတာလည်းဖြစ်ပါတယ
် We're basically bringing together people all across the country to push back against
အမေရိကန်နိုင်ငံတဝန်းမှာရှိတဲ့ပြည်သူတွေကိုဒီမှာလာပြီးစုဝေးကြဖို့ကျွန်တော်တို့စီရင်ခဲ့တာပါရွေးကောက်ပွဲအတွင်းကျွန်တော်တို့မြင်ခဲ့ရတဲ့အမုန်းတရားတွေနဲ့ခွဲခြားမှုတွေကိုအခုလှုပ်ရှားမှုကနေဆန့်ကျင်ကြောင်းပြသတာပါ
ဒါကတော့အမျိုးသမီးများချီတက်ပွဲကိုစီစဉ်သူတွေထဲမှာပါဝင်တဲ့ Love Army အဖွဲ့ကတာဝန်ရှိသူတအုပ်ကနေ VOA ကိုပြောသွားတာဖြစ်ပါတယ်ဒီဆန္ဒပြပွဲကနေသမ္မတ Donald Trump ကိုပေးကျင်တဲ့အမှားစကားနဲ့ပတ်သက်လို့လဲသူကအခုလိုပြောပါ
တယ်
ဆန္ဒပြလာသူတွေဟာ Donald Trump ကိုဆန့်ကျင်ကြောင်းလာပြီးတင်ညွတ်ထဲပြသကြတာဖြစ်ပါတယ်ဒီတော့ထရန့်အနေနဲ့မဟုတ်တာလုပ်မယ်ဆိုရင်ပြည်သူတွေဟာငြိမ်ခံမှာမဟုတ်ဘူးပြန်ပြီးတုံ့ပြန်မှာဖြစ်ပါတယ
်နယူးယောက်ပြည်နယ်ကလာတဲ့အကြောင်းဆရာမတူကတော
့ I'm participating because I believe that our country is
ကျွန်တော်တိုင်းပြည်မှာအခက်ကြုံရတဲ့အချိန်ကိုရောက်နေပါပြီစီလုံးညီညွတ်မှုတွေလည်းကွဲနေတဲ့အချိန်မို့ကျွန်မအခုလိုဆန္ဒပြရတာပါကျမတို့နိုင်ငံမှာအများစုကခွဲခြားဆက်ဆံခံနေရတယ်လို့ခံစားရပါတယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့သမ္မတကလည်းလူမှုရဲ့အကျိုးစီးပွားကိုစိတ်ဝင်စားဘူးလို့မြင်ပါတယ
်ဒီသမ္မတအစ် Donald Trump ကအရင်ဒီစီးပွားရေးလုပ်ငန်းရှင်ကြီးဘဝတုန်းကအမျိုးသမီးတွေကိုသူပုတ်ခတ်ပြောဆိုခဲ့တဲ့ဇာတ်ကားတွေပေါ်မှာပေါ့နော်အမျိုးသမီးတွေကဒီချက်ကိုလည်းသူတို့မချိုက်ဘူးဖြစ်နေပါတယ်ဒါကြောင့်ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အခုသမ္မတအစ် Donald Trump အနေနဲ့ပေါ့နော်အမျိုးသမီးခွင့်ရေးတွေကိုလေးစားလိုက်နာဖို့အတွက်သူတို့ကအခုလိုချီတက်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်
So this hat is part of the Pussy Hat Project which is sort of
အခုဝတ်ထားတဲ့ Pussy Hat Project ဆိုတာက Donald Trump ရဲ့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေလက်တယမ်းခဲ့တာတွေကိုနိုင်ငံတွင်းမှာသာမကနိုင်ငံတကာမှာပါရှိတဲ့အမျိုးသမီးတို့ကနေတညီတညွတ်ထဲလက်မခံဘူးဆိုတာကိုပြသတဲ့လှုပ်ရှားမှုပါဒါကတော့တနက်စီပြည်နယ်ကနေလာရောက်ဆန္ဒပြတဲ့အကြောင်းသူတဦးကပြောသွားတာပ
ါ Hello Are you sure about that?
အခုဆိုလို့ရှိရင်ဒီအစောပေါ့နော်နာမည်ကြီးဆိုတော့ McDonald's ကလည်းသူပေါ့နော်ဒီအစီအစဉ်သူ့အစီအစဉ်ကိုမချင်ညာဘဲနဲ့ရုတ်တရက်လာရောက်ပြီးတော့ဒီအမျိုးသမီးတွေနဲ့ညီညွတ်ကြောင်ပြသခဲ့ပါတယ်သူတို့ဟာဒီသမ္မတအစ် Trump ရဲ့မူဝါဒတွေကိုသူတို့စန့်ကျင်တယ်ပေါ့နော်အထူးသဖြင့်အမျိုးသမီးတွေကိုနှိမ်ချပြောဆိုတဲ့ဇာတ်ရည်ပုတ်ခတ်ပြောဆိုတဲ့ဇာတ်ရည်ပေါ်မှာသူတို့အမျိုးသမီးတွေကအင်မတန်ဒေါသထွက်တယ်ဆိုတာကိုလည်း McDonald's ကသူ့ဒီစင်မြင့်မှာပြောသွားပါတယ်ကျမအင်ဂျင်နိုင်မှာ VOA ရုပ်ရှင်ကနေတင်ပြပို့နေပါတယ်ရှင်
မင်းကျင်းနိုင်ပြပြခဲ့တာပါရှင်အခုဓာတ်ရိုက်လေးလိုင်းစီစဉ်ကိုအလှည့်ပေးဖို့ချိန်ရောက်ပါပြီထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားပါတယ်ရှင်
ပါရှင်များခင်ဗျာအမေရိကန်ပြည်သူမှာသမ္မတဆေးဖြစ်တဲ့ဒေါ်နယ်ထရမ့်ကကြမ်းတစ်စာချင်းဆိုပြီးတရားဝင်စတင်တာဝန်ယူနေပါပြီဒီသမ္မတဒေါ်နယ်ထရမ့်ရဲ့လက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးဟာဘာတွေများအပြောင်းအလဲတွေဖြစ်လာနိုင်တယ်လဲသမ္မတအိုဘားမားလက်ထက်တုန်းကလို့ဒီမြန်မာနိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံရေးမျိုးတွေတွေ့ရအောင်မလားဆိုတာတွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးမဲ့ပုံကူရဲ့သဘောထားတွေကိုဟိုရေဝီရသဘောထားတွေကိုအရင်ကြားကြပါတယ်ဆိုတော့ဒီသမ္မတအိုဘားမားလက်ထက်ကစပြီးအမေရိကန်ကဒီမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေဆက်လုပ်လာတယ်တန်တမန်ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်လာတယ်စီးပွားရေးတန်ခတ်မှုတွေဖယ်ရှားတယ်ဒီလိုဆက်ဆံရေးမှာတိကျတာတိုးတက်မှုတွေတွေ့ရပါတယ်ဒါပေမဲ့သမ္မတအစ်ဖြစ်လာတဲ့ထရမ့်ကတော့အိုဘားမားရဲ့မူဝါဒနဲ့နေရာတော်များမှာစန့်ကျင်နေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဒါတွေကဘယ်အတိုင်းဓာတီများတက်ရောက်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီရန်ကုန်မြို့ကသတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားအချင်းချင်းလေးရှင်းပြပါဦးခင်ဗ
ျသူကအခုဒီနောက်ဆုံးမိခွန်အထိပေါ့နော်ဒီအစ္စလာမစ်အချုံအစွန်းရောက်တွေကိုရန်သူတို့ပြောတာကလွဲရင်ကျဒီမိုကရေစီရေးတို့ဒီလူ့ခွင့်ရေးစံချိန်စံညွှန်းတွေပြောတာလည်းသိမတွေ့ရတဲ့ခါကျတော့ရှိပိုင်းမှာကျွန်တော်တို့နိုင်ငံကိုဒါသမ္မတအိုဘားမားလက်ထက်ကနီးနီးကပ်ကပ်ဆက်ဆံခဲ့တာတွေကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးစံချိန်စံညွှန်းတွေနဲ့ဒါအကူအညီပေးခဲ့တယ်လို့ပဲကျွန်တော
်ဆရာဦးစီသူတံပြတ်သွားပါတယ်ခင်ဗျာโอเคကျွန်တော်တို့ပြန်ပြီးဆက်သွယ်ဖို့ကြိုးစားကြည့်ရမယ်ဒီနေ့ကကျွန်တော်တို့တယ်လီဖုန်းလိုင်းဆက်သွယ်မှုတွေလည်းနည်းနည်းအခက်အခဲရှိနေတာကိုတော့ဟိုသတိခံပေးစေချင်ပါတယ်နောက်တစ်ခုကတော့ဒီမြန်မာနိုင်ငံကဒီစီးပွားရေးလုပ်ငန်းရှင်တူဖြစ်ပါတယ်ဒေါက်တာဆွတ်ထွန်းမှာဒေါက်တာဆွတ်ထွန်းကတော့ဒီပြည်ပနိုင်ငံနေနဲ့လည်းစီးပွားရေးလုပ်ငန်းတွေထိတွေ့ဆက်ဆံနေတဲ့ပုံကူလည်းဖြစ်နေတော့ဒီဒေါ်နယ်ထရမ့်အစိုးရလက်ထက်မှာကျွန်တော်တို့မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေမှာဘယ်လိုမျိုးတက်ရောက်မှုတွေရှိလာမယ်လို့ဆရာအနေနဲ့သုံးသပ်မိလဲခင်ဗျအ
ဲတမနာဒေါ်နယ်ထရမ့်အနေနဲ့ကတော့ဟိုသူပြောကြတဲ့ဟာနားတော်ကြည့်တော့သူအဓိကတော့အမေရိကန်နိုင်ငံရဲ့အရေးအဝယ်ဦးစားပေးမယ်လို့နောက်တစ်ခါသူကဟိုစီးပွားရေးတက်အောင်အဓိကဆောင်ရွက်မဲ့ပုံစံတော့ကျွန်တော်တွေ့တာပေါ့နော်အဲ့တော့ကျွန်တော်တို့ဘဝနိုင်ငံအနေနဲ့အရေးတော့သူအများကြီးထည့်သွင်းလာတာမတွေ့ဘူးနော်ကျွန်တော်တို့ဘဝနိုင်ငံနဲ့ပတ်သက်ရင်တော့အင်းဓမ္မဥပမာလို့လက်ထက်ခါတော့အရေးဆက်မဲ့ပုံမပေါ်ဘူးပေါ့နော်ရိုးရိုးရောအမေရိကန်နိုင်ငံကတော့ဒီအင်အားကြီးနိုင်ငံဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီသူစိတ်ဝင်စားတဲ့ဒီစီးပွားရေးပေါ့သူအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအရေးကိုကျွန်တော်ကအခြေခံပြီးတော့မှဘေကန်ရောပမာနိုင်ငံရောအကျိုးရှိနိုင်တဲ့အနေအထားမျိုးဖြစ်အောင်ကျွန်တော်အနေနဲ့သူ့ကိုဆွဲဆောင်နိုင်မယ်ဆိုရင်တော့ကျွန်တော်ကပိုပြီးအကျိုးရှိနိုင်တယ်ပေါ့နှမွေတော့ဒီပမာနိုင်ငံရဲ့အရေးနဲ့အခုညီပေးမဲ့အရေးတို့ကျန်တဲ့အရေးကိစ္စတော့သူအများကြီးတိမဲ့စိတ်ဝင်စားမှပုံတော့ကျွန်တော်မတွေ့ရဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာ
ဆိုရင်တခြားတော့တရုတ်နိုင်ငံပေါ်သူထားတဲ့ဟာနဲ့ဒီအမေရိကန်နဲ့တရုတ်နဲ့ကြားမှာစီးပွားရေးကဖြစ်ပေါ်လာနေတဲ့အနေအထားကိုလည်းကျွန်တော်ကစောင့်ကြည့်ဖို့လိုတယ်အခုကျွန်တော်တို့ကဒီအမေရိကန်နဲ့အများကြီးမဆက်ဆံတော့လဲပဲယူနီဆက်ကုန်စည်ရေးမှာဒီကဆောင်ရွက်နေရတရုတ်နိုင်ငံနဲ့ဖြစ်တော့ကြောင်းမလို့ဒီနိုင်ငံရဲ့စီးပွားရေးရိုက်ခတ်မှုနေထားတယ်ကျွန်တော်တို့ဘက်မှာတရားမှုရှိနေတယ်တော့သိထားဖို့လိုတာပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးစီစုအောင်မြင့်ဟိုပြန်ပြီးဆက်သွယ်လို့ရပါတယ်ဆရာဆက်ပြောပါအောင်ခင်ဗျာ
အဓိကကတော့ကျွန်တော်တို့ဒီကိုအကူအညီပေးရေးဖြစ်လာတာကတော့ဒီအမေရိကန်ရဲ့စံနှုန်းတွေကဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအခြေခံထားတယ်အဲ့ဒီအခြေခံထားတဲ့အပေါ်မှာအကျွန်တော်တို့တိုင်းပြည်ကဒါဆက်ရမယ်ရှင်စနစ်လက်အောက်ကိုကြားရောက်ခဲ့တယ်အဲ့ဒီကနေလွတ်မြောက်ပြီးတော့မှဒီမိုကရေစီတိုင်းပြည်ဖြစ်လာအောင်ပြီးတော့မှလူ့ခွင့်ရေးစံချိန်စံညွှန်းတွေတိုးတက်လာအောင်အဲ့ဒီအခြေခံပေါ်ကနေပြီးတော့မှဟိုအကူအညီပေးတာတွေဆက်ဆံတာတွေအတော်အားပေးတာတွေအများကြီးလုပ်ခဲ့တယ်လေရလကောင်းကျိုးတွေကိုလည်းကျွန်တော်တို့တိုင်းပြည်အများကြီးဟိုခံစားခဲ့ရတယ်ဆန်ရှင်တွေပြန်ပြီးတော့ရုပ်သိမ်းပေးတာကအစကျွန်တော်တို့တပ်မတော်ကိုနိုင်ငံတကာအလဲမှာပြန်ပြီးတော့မှဟိုကုံယူလောက်တဲ့တပ်မတော်ဖြစ်အောင်ဟိုထိတွေ့ဆက်ဆံမှုတွေလုပ်ပေးတာတွေအစဖြစ်တာပေါ့ဒါပေမဲ့အခုသမ္မတဒေါ်နယ်ထရမ့်တက်လာတဲ့ခါကျတော့အတူပြောရစီမှာကတော့သူ့မိခိုးနေမှာအဲ့လိုမျိုးတွေကျွန်တော်တို့ကတော့သိမတွေ့ရဘူးမတွေ့ရပဲနဲ့ဒီကဘာပေါ်မှာဆိုရင်ဒီအစ္စလာမစ်အစိုးရရန်သူတွေကိုအတူတိုက်ဖြစ်ဖို့ခြေမုံဖို့ဒီလောက်ပဲသူပြောနေတယ်ကျန်တာအကုန်လုံးကတော့အမေရိကန်ပထမအမေရိကန်စီးပွားရေးတိုးတက်ဖို့ပဲကိုကျိုးစီးပွားကြည့်မူဝါဒကိုပဲပြောနေတဲ့ခါကျတော့ကျွန်တော်တို့နိုင်ငံငယ်လေးကိုအဲ့လိုအကူအညီပေးရေးစိတ်ဝင်စားပါမလားအဲဒီမို့ကျွန်တော်တို့နိုင်ငံငယ်လေးကိုအားပေးအမြောက်ပြုဖို့ပေါ့နော်ဒီမိုကရေစီရေးလူ့ခွင့်ရေးအားပေးအမြောက်ပြုဖို့စိတ်ဝင်စားပါမလားဆိုတာကတော့ဟိုတော်တော်လေးကိုစောင့်ကြည့်ရမယ့်ကိစ္စမျိုးလို့ပဲကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဟိုတခုရှိတာတချို့ကတော့ဘာထောက်ပြလဲဆိုတော့ဒီအမေရိကန်ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေခိုင်မာတဲ့အတွက်သမ္မတမှာလုတ်ပိုင်ခွင့်အာဏာတွေရှိရဆိုရင်လည်းအထင်အခုတွေရှိတာကြောင့်အရန်တော့အပြောင်းလဲမဖြစ်နိုင်ဘူးဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါရဲ့ဟိုသမ္မတဥပမာကိုယ်တိုင်ဟိုသူတာဝန်အနားမယူခင်မှာဟိုသူပြောသွားတာတခုရှိပါတယ်တကယ်တော့သူကိုယ်တိုင်လဲပေါ့လေဒီသမ္မတတယောက်အနေနဲ့လုတ်ချင်တယ်လုတ်လို့မရဘူးအကြံပေးတွေတိုင်ပင်ဖို့တိုင်ပင်ဖက်တွေအနည်းနဲ့မှစိုးရဖို့အနေနဲ့တိုင်ပင်ပြီးဆောင်ရွက်ရတာတွေရှိရဆိုပြီးတော့သမ္မတဥပမာလည်းပြောသွားတယ်ဒါကြောင့်လဲပဲ ဟိုသူအစိုးရအဖွဲ့အတွက်ကိုဒီယာရခံရတဲ့ပုံကိုယ်တွေကိုကြားနာဝဲတွေဒီမှာလွတ်တော်မှာလုံနေတဲ့အားတွေကိုစောင့်ကြည့်ပါဆိုပြီးတော့သူကိုယ်တိုင်ပြောသွားခဲ့တာလည်းရှိပါတယ်ဆိုတော့ဒီလိုအမေရိကန်မှာဒီခိုင်မာတဲ့ဒီလို institution တွေရှိတဲ့အတွက်ဒီမူဝါဒရေးရာတွေမှာအရင်အပြောင်းလဲမရှိနိုင်ဘူးဆိုပြီးတော့ဟိုကိုတွက်ဆချက်တွေပါလည်းရှိကြပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြောင့်ဒီမြန်မာနိုင်ငံနဲ့ဒီတန်ငင်းတမန်ငင်းဆက်ဆံရေးမျိုးတွေဟာဟိုအတိုင်းအတာတစ်ခုထိတော့ပြောင်းလဲမသွားနိုင်ဘူးဆိုပြီးတွက်တာလည်းရှိပါတယ်ဒီအမြင်ပေါ်မှာဆရာဦးစီသူအောင်မြင့်သဘောထားဘယ်လိုရှိပါသလဲ
အဲကျွန်တော်လည်းလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့သူကသမရဖြစ်ပြီနဲ့ကျွန်တော်တို့ဒီမြန်မာအရေးကိုဘုဥ္စောင်းကြီးပြုနေတာကတော့ကွတ်တော်အမတ်ဒီပေါ့နော်အဲ့ဒီမှာ Republican တွေလည်းပါပါတယ်အဲ့တော့အဲ့လိုကွတ်တော်အမတ်တွေကဥဆောင်ပြီးလုပ်နေတဲ့အခါကျတော့ဟိုဓာတွေကတော့ဆွတ်ယူသွားမယ်ပြန်ပြီးတော့မှမြန်မာဆန်ဆန်ရုပ်သိမ်းသွားမယ်ဒီလိုတော့လည်းကျွန်တော်မမြင်မိပါဘူးဒါပေမဲ့ဦးစားပေးတဲ့ဒီမှာတော့ဟိုကွာကောင်းကွာသွားမလားမပြတ်တတ်ဘူးပေါ့နော်ဥမာဒီအိုဘားမားလက်ထက်မှာဆိုရင်ဒီ YCL လို့ခေါ်တဲ့ဒီအာရှဒေသကဒီလူငယ်ကောင်းဆောင်တွေကိုအဲဒီမွေးထုတ်လက်ကျင့်ပေးတဲ့အစီအစဉ်တွေပါဒီသူလုပ်ကြတာဆိုတော့အစီအစဉ်နဲ့လုပ်တာအပြီးတော့မှသူ့ရှေ့ကသမရဂျော့ဘူးဆိုရှင်လဲသူ့ရဲ့အဲဒီဖောင်ဒေးရှင်းထောင်ပြီးတော့မှကောင်းဆောင်မှုကဏ္ဍနေပေးတယ်ဆိုတော့ဒါမျိုးတွေကိုဂျော်နယ်ထရန့်ပြက်လာတဲ့ခါကျရင်အားပေးမလားအားမပေးဘူးလားတခြားသောအစီအစဉ်တွေလည်းအများကြီးရှိပါတယ
်သူလိုတာကတော့ဟိုအနေဆုံးအစီအစဉ်တော့လက်ရှိအနေထားမှာတော့ဟိုထိန်ထားအောင်ထိန်ထားနိုင်မယ်နောက်ထပ်မတိုးတက်တဲ့နေပေါ့လေလက်ရှိခြေနေရတော့ပြက်သွားမှာမဟုတ်ဘူးဆိုတဲ့သဘောထားမျိုးပေါ့နော
်ဟုတ်ကဲ့ပါခင်ဗျာမှန်ပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်ဒီဆရာဒေါက်တာဆုထုံးကိုလည်းကျွန်တော်မေးချင်ပါတယ်။ဟိုဆရာအမြင်ရောခင်ဗျာဒီ American ရဲ့ဒီ institution တွေခိုင်မာတဲ့အတွက်ပေါ့လေဒီမူဝါဒအားဖြင့်ကတော့အရင်ကြီးကြီးမားမားအပြောင်းလဲတွေမဖြစ်နိုင်ဘူးဆိုပြီးခံမှန်းတာတွေရှိပါတယ်။ဆရာသဘောထားဘယ်လိုရှိပါလဲဒီအယူဆပုံမှာ
။ဒီကျွန်တော်လည်းဒါတော့လက်ခံပါရဲ့ institution တွေကခိုင်မာတဲ့အကြောင်းမို့တော့မြန်မာနိုင်ငံပေါ်ထားတဲ့နိုင်ငံခြားရေး policy ကအများကြီးတော့မပြောင်းလဲနိုင်ဘူးပေါ့နော်။သို့တော်လည်းပဲသူတစ်ခါကကျွန်တော်တို့အနေနဲ့ဒီ CIA လို့ပြောလို့ဒီအစိုးရနေရာတကူကတော့ American နိုင်ငံရဲ့ CIA policy နဲ့ကိုရာသူအဲ့ဒါဖန်နေတယ်ဘလို့သွားရရှိတယ်ဥမာဆိုတော့အခြေခံအကြောင်းတစ်ချက်ဆိုရင်မဒေါ်လာဈေးနဲ့ပတ်သက်ရင်သူကဟိုပြီးခဲ့တဲ့အခါကျွန်တော်တို့ရွေးကောက်ပွဲမှာအနိုင်ရပြီဆိုတော့ဟိုအမေရိကန်ဒေါ်လာမာလာတာမျိုးတွေ့တယ်ပေါ့နော်။ဒါသူကကျွန်တော်ကနားဆိုရင်ဒါအမေရိကန်ဒေါ်လာကသူပြောင်းအောင်လုပ်မလားမအောင်လုပ်မလားဒီအားလဲကျွန်တော်တို့စီမှာအများကြီး effect ဖြစ်သွားတာပေါ့ကျွန်တော်တို့အရင်ကမှအများကြီးကြာဝနိုင်တယ်ကိုယ်စားမှုကဏ္ဍတွေမှာအများကြီးထိခဲ့တယ်။အဲခုနကပြောတဲ့ direct development လုပ်တာမျိုးမဟုတ်ပေမဲ့လည်းသူတို့ရဲ့လမ်းကြောင်းကတော့ဘာလို့ဖြစ်ကျွန်တော်တို့အနေနဲ့ဒါစောင့်ကြည့်ရမယ်အနေထားတော့ကျွန်တော်မြင်ပါတယ်ကျွန်တော်ပမာရင်မကပါဘူးဒီဘာလုံးမှရှိတဲ့လူတွေအနေနဲ့လည်းဒါတော့လေးထားစောင့်ကြည့်နေရမယ်အနေထားလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကိုယ်ပြန်ပြီးဆက်သွယ်ဖို့တော့ကြိုးစားနေပါတယ်ဒါပေမဲ့ဟိုဒီနေ့တယ်လီဖုန်းဆက်သွယ်မှုခက်ခဲတယ်ကျွန်တော်တို့ရှိနေတဲ့အတွက်ဟိုအခုကျွန်တော်တို့ဆက်သွယ်ထားတဲ့လူတချို့ကိုဆက်လို့မရသေးပါဘူးအခုလောလောဆယ်တော့ကျွန်တော်တို့စာရီဒီ Facebook ပေါ်မှာပေးပို့ထားတဲ့ဟာတွေကိုတော့အရင်ဖော်ပြချင်ပါတယ်ဟုတ်တခုကတော့ကျွန်တော်စန်နီလှဆိုပြီးကျွန်တော်တို့ Facebook ကနေပို့ထားတဲ့ message ပါမအီတန်စင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သူပို့ထားတဲ့ message ကတော့ Donald Trump ဟာအမျိုးသားရေး nationalism နဲ့ကိုကျိုးစည်းဝါးကာကွယ်ရေး protectionism မူဝါဒတွေကျင့်သုံးမယ်လို့ပြောထားပါတယ်ဒီတော့ Obama တုန်းကလိုမျိုးကုန်သွယ်ရေးမှာမြန်မာပြည်ကိုအထူးခွင့်ရင်ပေးပြီးတော့ Twin ကုန်အပေါ်အခွန်လွှတ်တာတို့ရှော့ပေါ်တာတို့လုပ်ပေးအောင်လားလို့စိုးရိမ်ကြရရှိလာပါတယ်နောက်တစ်ခုကတော့ super power အင်အားကြီးနိုင်ငံတွေကြားမှာအားပြန်ရမှာအင်အားနည်းပါတဲ့မြန်မာပြည်လိုနိုင်ငံတွေဖို့အင်အားထိန်းချုပ်ပေးမယ် power balance အင်အားစုကြီးပျောက်ဆုံးသွားမှာလားလို့တွေးပူစရာဖြစ်လာပါတယ်ဆိုပြီးရေးသားထားတာပါ
โอเคကျေးဇူးပါခင်ဗျာဟိုဆိုတော့ဒီတကယ်တော့ဒီမြန်မာနိုင်ငံနဲ့သမရဥပမာလက်ထက်မှာထိတွေ့ဆက်ဆက်မှုကလည်းပဲဒီသမရဥပမာရဲ့အာရှနဲ့ချင်းဝင်းရှာညှိမယ်ဆိုတော့မူဝါဒတစ်စိတ်တစ်ပိုင်းလည်းပါပါတယ်ဆိုတော့ဒီအမေရိကန်အတွက်ဒေတာတွေမှာပြန်ပြက်ဖြစ်နေတဲ့ဒီတရုတ်နဲ့ရှင်မှုမြန်မာနိုင်ငံဟာပထဝီနိုင်ငံရေးအရေးပါတယ်ဒါကြောင့်ဟိုမြန်မာနိုင်ငံကိုလုံလုံလည်လည်ကြီးတော့ဟိုပြစ်ပယ်မှာမဟုတ်ဘူးဒါမှမဟုတ်ရင်လည်းပဲဟိုအရင်လိုပဲဟိုအရင်လိုမဟုတ်ရင်တော့မှပဲဟိုဆက်ဆံရေးပို့ပြီးတော့ကောင်းလာနိုင်တယ်ဆိုပြီးတချို့ကလည်းခံမှန်းချက်တွေလည်းရှိနေပါတယ်ဆိုတော့ဒီခံမှန်းချက်တွေထဲမှာဟိုဘယ်လိုမျိုးကပို့ပြီးတော့လက်တလုံးမှာဖြစ်နိုင်ချေရှိနိုင်လဲဆရာဦးစီစုအောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျာ
သူကဒီပြောချေချေပြမြပြောတာမရှိသေးတဲ့ခါကျတော့ဟိုမှန်းဆရတော့ခက်ပါတယ်အဲကင်မရာဥပမာတက်လာပြီးတဲ့နောက်မှာကျတော့သူတို့ကြောက်ပြောပါတယ်အာရှကသူတို့အရေးကြီးတာတယ်ဒီလိုမျိုးပြောတာတွေလည်းရှိပါတယ်အပြီးတော့မှတော့တရုတ်နဲ့ဆက်ဆံရေးတွေအဲဒါတို့ထိန်းညှိတာတွေပါတယ်ပြေချာလုပ်တာတွေရှိပါတယ်အဲဒါမဲ့အခုဒေါ်နယ်ထရန့်တက်လာတာရက်ပိုင်းလောက်ပဲရှိသေးတဲ့ခါကျတော့သူကျွန်တော်တို့ကြားနေရတဲ့သူစကားတွေကလည်းအမျိုးမျိုးအပြားပြားပဲဖြစ်နေပါတယ်ဥပမာဟိုရုရှားကိုထားတဲ့သဘောထားတွေပဲအကုန်လုံးပြောင်းလို့မလို့လို့ဟိုအမေရိကန်နဲ့လည်းစီးပွားရေးရဆက်ဆံရေးတွေကောင်းမွန်နေတဲ့အနေအထားကိုပဲသူကအဲဒီထိုင်ဝမ်ကိုအထူးစားပေါ့နော်ဆက်ဆံရေးပို့တိုးမြှင့်လုပ်ပြီးတော့မှအဲ့ဆက်ဆံရေးပြပြအောင်လုပ်မလို့လို့အမျိုးမျိုးအတန်တွေထွက်နေတဲ့ခါကျတော့သူပြောတာတွေမတိမငြိမ်ဖြစ်နေသေးတဲ့အောက်မှာအခုကတော့ကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့ပြောဖို့ကြတော့ ကျွန်တော်ခက်ခဲနေကြတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအမေရိကန်ပြည်ထောင်စုကပဲကျွန်တော်ဒေါက်တာအောင်ထွန်းရှိနေပါသူကတော့ဒီ North Carolina ပြည်နယ်ရပါကျွန်တော်တို့အခုအမေရိကန်ပြည်ထောင်စုမှာ Donald Trump အစိုးရတည်တက်လာတဲ့အနေအထားမှာဒီအမေရိကန်မြန်မာဆက်ဆံရေးရှေ့လာလာပေါ့ဒေါက်တာအောင်ထွန်းရဲ့သဘောထားလဲဆွေးနွေးနိုင်ပါလေခင်ဗျာ
အဲကျွန်တော်ကတော့အကောင်းမဲ့မြင်ထားပါတယ်ဟို Donald Trump ကဟိုသူ့ရဲ့တိုင်ငံခတ်ဟော့ဟော့လေသူကသူကြည့်တယ်လို့ဆိုတယ်သူကဟာမရမှာမဟုတ်ဘူးကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ထိရလဲအကြောင်းလည်းမရှိဘူးအခုထိတော့သူ့အတန်ကြီးကျွန်တော်တိုင်းပြည်ကတတ်တတ်အတန်လို့ကျွန်တော်မကြားပါဘူးကျွန်တော်အမြင်ပေါ့နောက်ကကျွန်တော်တို့ဘက်ကလည်းအဲ့ဒီဘက်ကဘာမှပြောမထားဘူးနောက်တစ်ခုကအဲ့ဒီမတိုင်ရင်ကအမေရိကန်နဲ့ကျွန်တော်တို့ဆက်ဆံရေးဟာအကောင်းဆက်မှာရှင်းရှားနာလို့ကျွန်တော်မြင်တယ်ဟိုဘာမှဆိုရအဲ့ဒီအကောင်းလေးဆက်သွားမယ်လို့ပဲကျွန်တော်မြင်တယ်
ကဲပါပဲ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်ဆက်စပ်ဒေါက်တာရှင်တယောက်ပေးသွားတဲ့စာထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံနဲ့ဒီဟိုစီးပွားရေးဆက်ဆံမှုအပိုင်းကိုသူပြောသွားပါတယ်ဒီနေရာမှာကျွန်တော်ဒေါက်တာစုထုံးကိုပဲမေးချင်ပါတယ်ကျွန်တော်ဒီသမရဥပမာလက်ထက်မှာဒီကုံသွေးရေးဆိုင်ရာအထူးကင်းလုပ်ခွင့် GSP မြန်မာနိုင်ငံကိုပြန်ပေးထားပါတယ်ဟိုဒီအစီအစဉ်ရဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဘက်ကကုန်ပစ္စည်းအမျိုး 9,000 လောက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့အခါမှာခွန်ကင်းလုပ်ခွင့်ရထားပါတယ်ဟိုဒါတွေကဒီသမရတိလက်ထက်မှာအပြောင်းလဲတွေဖြစ်လာမလားစစောပုဂ္ဂိုလ်လိုပေါ့လေစိုးရင်တွေရှိတယ်လို့ပဲဒီအမေရိကန်တွေကပြည်ပမှာစီးပွားရေးလုပ်တာတွေကိုအားမပေးဘူးဆိုပြီးတော့ထရန့်ကပြောထားတဲ့မူဝါဒကြောင့်လည်းဒီအမေရိကန်ယင်းနှမြုံနယ်မှုတွေမြန်မာနိုင်ငံမျှော်လင့်ထားသလောက်ဝင်မလာမှာကိုလည်းစိုးရိမ်မှုတွေရှိပါတယ်ဆိုတော့ဒီကုံသွယ်မှုတို့ဒီယင်းနှမြုံနယ်မှုတို့အပိုင်းမှာရောဒီဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ဘက်ကနေပြီးဟိုယော့ပါသွားမယ့်အလားအလာမျိုးတွေရှိနိုင်လား
အဲဒါတော့လေကျွန်တော်တို့အနေနဲ့ဟိုကပြောရမယ်ဆိုရင်တော့ဟိုဆန်ရှင်လို့ရတဲ့ JSP ပြတာလေတိတ်မကြလေးရနေတာပေါ့နော်အဲအနေထားပါဒီသမဏအစိုးရဖွဲ့အပြောင်းလဲဖြစ်သွားတဲ့ကြောင့်မို့တော့ဒီဟာဆက်သွားမလားအချိန်ဆက်တက်လာမလားဆိုတော့လေကျွန်တော်တို့ဒီနေ့မနေ့လေးရောပုံပြီးစိုးရိမ်နေပေါ့နော်ဘာလို့ဆိုတော့ Donald Trump နဲ့ဝေါ်ရတယ်သူကအမေရိကန်နိုင်ငံမှာပဲယင်းနည်းလို့နေမှုသူကအားပေးတဲ့ပိုင်းရှိနေတယ်ဘာလို့ခါဒီဒီဘာနေပြောမှာကျွန်တော်တို့အနေနဲ့ဒီကျင်းနေတဲ့အကုန်မစည်းဆိုတဲ့အခွန်နဲ့ပတ်သက်ရင်ဒုက္ခမဲ့ဟာမျိုးရှိနေတဲ့ကြောင့်မို့တော့ဟိုကျွန်တော်ကငွေတွေကလည်းဒီပုံမှန်နဲ့အမေရိကန်ကြားမှာတော့ဒီကုန်သွယ်မှုတွေကျွန်တော်တို့နေအများကြီးမရှိခဲ့ဘူးအမေရိကန်ယင်းနှမြုံနယ်မှုနေတာကြီးနေတော့ပုံမှန်ကအများကြီးမရှိခဲ့တဲ့အနေအထားဆိုတော့ကျွန်တော်ကတော့ဒါဘာပဲဖြစ်တော့ဆိုးရိမ်မှုတော့ရှိပါတယ်လက်ရှိအနေအထားနဲ့ပုံမှန်နိုင်ငံအနေအထားဒီကပုံပြီးဆုံးမလို့အောင်တော့ကျွန်တော်တို့အနေနဲ့ဒါအစိုးရဘက်အနေနဲ့ဒီလုံနိုင်အောင်ပူအောင်မယ်ဒါလက်ရှိမှာယင်းနှမြုံနယ်မှုအမေရိကန်ရဲ့မများသေးတဲ့အတွက်ကြောင့်မလို့တော့ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်တော့ဒါအမေရိကန်အစိုးရအသက်အနေနဲ့လည်းဘာနိုင်ငံမှာထပ်ပြီးကြမှာယင်းနှမြုံနယ်မှုအားပေးနိုင်အောင်ဆောင်ပန်းပေးနိုင်မှုတော့ကျွန်တော်တို့ဒါလိုရလို့တော့ကျွန်တော်တို့မြင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်နောက်ထပ်ဒီတော်တက်ရှင်တယောက်ကဒီ Facebook က message လေးပြောပြချင်ပါသေးတယ်။ကိုထင်ကျော်ဆိုပြီးတော့ Facebook မှာ account number နဲ့ပို့ထားတာပါခင်ဗျာ
။ဟုတ်ကဲ့သူပို့ထားတာကတော့ Trump letter မှာသူပြင်တွေးရင်းကိုတောင်မနေ့စ조사ရုံးကန်ရအောင်ပါ။ဒါပေမဲ့မြန်မာနိုင်ငံဘယ်နေရာမှာရှိတယ်ဆိုတာကိုတော့သိအောင်조사လိမ့်မယ်လို့ထင်ပါတယ်။တရုတ်အိန္ဒိယနဲ့အာဆီယံကိုသိရင်မြန်မာပြည်ဟာအရေးပါတယ်လို့မြင်လာမှာပါ။အချိန်တော့ပေးရမှာပါ။ဆိုပြီးရေးထားတာ
ပါ။ဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်ဥတောင်းထွတ်ဆိုပြီးတော့သူကလည်းရေးပါတယ်။သူကသမရိုင်းထရမ့်အနေနဲ့မြန်မာနိုင်ငံရေးထဲထဲဝင်ပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံကိုအပြည့်သဘောဆောင်ကူညီမယ်လို့လည်းထင်ပါတယ်။တောင်သမုတ်တရားမှာစီးရေးတင်းမာမှုအနေအထားကြောင့်အာဆီယံနိုင်ငံတွေကိုစိတ်ဝင်စားမှုရှိလိမ့်မယ်လို့လည်းထင်ပါတယ်။ဟုတ်ပါတယ်အခုတချို့ဟာဒီတွတ်တာတော့ဒီပထဝီဝင်နိုင်ငံရေးအရာဒီမြန်မာနိုင်ငံအရေးပါတယ်။ဟိုဒါကြောင့်လည်းပဲမြန်မာနိုင်ငံအနေနဲ့ဟိုဆက်ဟိုသူပြင်းကတော့ဒီအိန္ဒိယတရုတ်နိုင်ငံနဲ့ဟိုပတ်ဟိုအတွက်ကိုရင်ဆိုင်မှုအတွက်ဆိုလို့ရှိရင်မြန်မာနိုင်ငံအရေးပါတယ်လို့ပြောနေတယ်ဒါနဲ့ပတ်သက်လို့ဆော့ဆော့ဒေါက်တာစုထုံးကလည်းအိုက်ကိချက်ကိုအစောပိုင်းမှာထောက်ပြသွားတာရှိပါတယ်ဆိုတော့ဒီအမေရိကန်နဲ့မြန်မာဆက်ဆံရေးမှာဟိုတရုတ်ကြောင့်ဟိုမဟုတ်ဘူးဆိုပြီးတော့အရင်တော့ကိုဝင်းကြီးအောင်ဖြစ်ခဲ့တဲ့ဒီဟီလာရီကလင်တန်လက်ထက်မှာတော့လည်းပဲသူတို့မြန်မာနိုင်ငံဆန်ရှင်တွေစရုပ်တော့အဲ့တော့သတင်းစာရှင်းလင်းပွဲလုပ်တော့ကျွန်တော်မေးခဲ့ဦးတယ်ဒါပေမဲ့သူတို့ကအမေရိကန်ဆိုတာတာဝန်ရှိသူတွေအားလုံးကတောက်လျှောက်လို့ဘာပဲပြောခဲ့လဲဆိုတော့သူတို့ဆက်ဆံရေးတွေပြောင်းလဲတာတရုတ်နဲ့မဆိုင်ဘူးလို့ဟိုပြောခဲ့တာမျိုးတွေရှိပါတယ်ဒါဒီနေရာမှာကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုသိချင်ပါတယ်အမေရိကန်မြန်မာဆက်ဆံရေးမှာဟိုတရုတ်ကဟိုပေါ်လေတွန်းဟာဟိုဘလောက်များကြီးလဲဟိုတကယ်ပဲအမေရိကန်ဆိုတာတာဝန်ရှိသူတွေပြောသလိုဟိုတရုတ်ကြောင့်ဆက်ဆံတာမဟုတ်ဘူးဆိုပြီးပြောတာမျိုးတွေရောဟိုတကယ်ဟိုဖြစ်နိုင်တဲ့ဖြစ်နိုင်ရည်ရှိလားခင်ဗျာ
ကျွန်တော်ကတော့အဲ့လိုမျိုးဟိုမထင်ပါဘူးအမေရိကန်အစိုးရကသူကဒီနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာအင်အားကြီးနိုင်ငံလည်းဖြစ်တယ်နောက်ကိစ္စတစ်ခုခုကိုဆိုရင်သူဘက်ပေါင်းစုံတွေ့မယ်ဆိုတာကတော့ကျွန်တော်တို့ယုံမှတ်တယ်ရဖြစ်เสียမရှိပါဘူးဒါကြောင့်မို့လို့ကျွန်တော်တို့နိုင်ငံနဲ့ဟိုရှေ့ပိုင်းကာလမှာအဲဆန်ရှင်လောက်တာတွေနောက်ဆန်ရှင်ကိုပြန်ဖြုတ်ပြီးတော့မှအခုလိုဆက်ဆံရေးကောင်းအောင်တည်ဆောက်တာတွေကကျွန်တော်တို့တိုင်းပြည်ထဲမှာဒီမိုကရေစီထွန်းကားဖို့လူ့ခွင့်ရေးတွေေကောင်းလာဖို့အတွက်ကိုတွန်းအားပေးတဲ့အပြင်ကိုအကူအညီစီးပွားတွေလည်းပါနိုင်ပါတယ်။ကိုကျိုးစီးပွားဆိုတာက ရင်းနှီးမြှုပ်နှံမှုလုပ်ဖို့အတွက်ကိုအကျိုးစီးပွားတွေရောရှိနိုင်အောင်မလားဒါလည်းပါပါလိမ့်မယ်ပြီးတော့မှတော့ပထဝီနိုင်ငံရေးရမြန်မာနိုင်ငံကအိန္ဒိယနဲ့ဒီနိုင်ငံရဲ့ကြားထဲမှာရှိတဲ့ပြည်နေသားရအရေးကြီးတဲ့နေရာဖြစ်တယ်။ဒါကြောင့်ဒီနိုင်ငံကိုရင်းနှီးတဲ့နိုင်ငံတစ်နိုင်ငံအဖြစ်ကြိုးစားထားမယ်ဆိုတဲ့ဟာမျိုးတွေလည်းဟိုပါလောင်းပါနေပါတယ်။အဲ့တော့ဟိုဒီနိုင်ငံရဲ့ဟိုအနေထားကိုဘာမှလုံးဝမပါဘဲနဲ့ဒီမှာနိုင်ငံကိုဆက်ဆံရေးလုပ်နေတယ်လို့တော့ကျွန်တော်ကတော့နည်းနည်းမှမယူဆပါဘူး။ဒါလုံးဝပါလိမ့်မယ်လို့ပဲထင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်ဟိုဒေါက်တာစိုးထွန်းရဲ့သဘောထားလေးဟိုသိချင်ပါတယ်။
ဟုတ်ပါတယ်ကျွန်တော်တို့မြင်လာတော့ဒါဘယ်လိုပဲဖြစ်တော့ဒီနိုင်ငံရေးရပဲတွတ်ဒီစီးပွားရေးရတွတ်ဒီတော့လည်းခန့်နေနေဒါအထက်ဆုံးဆက်စားမှာပဲသူကတော့လက်ရှိအခြေခံကတော့စီးပွားရေးသမားဆိုတော့သူကတော့အနည်းဆုံးတော့ထည့်ပြီးတွတ်မှာပေါ့နော်ဒါတကူပဲကြည့်တာပေါ့နော်သူလက်ရှိနေတာသူစဉ်းစားမိရဲ့သူပြောရဲခဲ့မှာတော့သူကလက်ရှိဒီအာရှနဲ့ပတ်သက်ပြီးတော့မှာတော့ကျွန်တော်တို့ကသူ့ရဲ့သဘောထားကျွန်တော်မသိရသေးတော့ကြောင့်မလို့ကျွန်တော်တို့ကဒါတွေကတော့စောင့်ကြည့်လို့လူမှာပေါ့နော်အဲ့တော့ဘယ်လိုပဲဖြစ်ရတော့ကျွန်တော်မြင်လာတော့ဒီလက်ရှိဒီနေသားမှာတော့ဒီဗမာနိုင်ငံဟာဒီတရုတ်နိုင်ငံနဲ့နီးနွယ်နေရဲ့အဲ့တော့ဒီဟိုနေသားရဆိုတဲ့ကျွန်တော်နေတဲ့ဗမာနိုင်ငံနဲ့သူဆက်ဆံမှုကိုချော့ချမယ်ဆိုရင်တစ်ဖက်ကတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့ဗမာနိုင်ငံဘုံမှာပုံပြီးဆက်ဆံလာနိုင်တဲ့အနေထားတော့ထပ်ဆက်စဉ်းစားမယ်လို့တော့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟိုတခုတော့ရှိပါတယ်ဒီဆက်ဆံရေးဆိုကျွန်တော်တို့အခုဒီအမေရိကန်မြန်မာဆက်ဆံရေးကိုပြောနေကြတယ်ဆက်ဆံရေးဆိုတဲ့သဘောကဟိုနှစ်ဖက်ပါတာဟိုအပြန်အလှန်သဘောဆိုတော့ဒီအမေရိကန်နဲ့ဆက်ဆံရေးတွေတိုးတက်ဖို့ဒါအနည်းဆုံးအဆင့်ဒီအမေရိကန်နဲ့လက်ရှိဆက်ဆံရေးတွေကိုထိန်းထားနိုင်မှုဆိုရင်မြန်မာနိုင်ငံဘက်ကရောဘာတွေများလုပ်ဖို့လိုမလဲဆရာဦးစီသူအောင်မြင်သဘောထားဆွေးနွေးပေးပါဦ
းဒီဥစ္စာကဟိုအရေးကြီးပါတယ်တကယ်တော့အခုအမေရိကန်နိုင်ငံထဲမှာသမ္မတအပြောင်းအလဲဖြစ်တယ်နောက်အခုလက်ရှိပြောင်းလဲသွားတဲ့အပြောင်းလဲကသမ္မတပြောင်းလဲယူနေမကဘူးပေါ့နော်မူဝါဒသဘောထားတွေပါတွေကဆက်သူ့ပြည်တွင်းမှာတော့မှဟိုကြီးကြီးမားမားခရက်ရိုက်ပြီးတော့မှပြောင်းလဲသွားတဲ့အပြောင်းလဲဖြစ်တယ်ဆိုတာလည်းကျွန်တော်တို့သိထားကြတာပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်လက်ရှိချိန်ထိကျွန်တော်တို့ငြင်းမရနိုင်သေးတာနောက်နှစ်ကာလပေါင်းများစွာအတွက်လည်းငြင်းမရနိုင်သေးတာအမေရိကန်ကဘွာဘုံမှာစစ်ရေးအင်အားအကြီးဆုံးစစ်ပွဲအင်အားအတောက်ကြီးဆုံးနိုင်ငံလည်းဖြစ်တယ်နောက်သူ့ရဲ့ဩဇာအာဏာကလည်းကမ္ဘာတစ်ဖက်ကိုဖျက်ဆီးထားနိုင်တဲ့အနေအထားဖြစ်တဲ့ခါကျတော့ကျွန်တော်တို့တိုင်းပြည်ကောင်းမှုအတွက်ပေါ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီထွန်းကားလာဖို့အတွက်ဒီပြီးတော့မှနောက်စီးပွားရေးပုံမျိုးတိုးတက်လာဖို့အတွက်ဒီအားလုံးအတွက်ကဒါအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကောင်းမှုဆိုတာဒါအလွန်လိုအပ်တဲ့ကိစ္စပဲအဲ့တော့ကျွန်တော်နားလည်တာကတော့ပုံမှာဟီလာရီကလင်တန်မတက်လာလို့ဒေါ်နယ်ထရန့်မတက်လာပြီဖြစ်စီဘယ်သူပဲတက်လာပြီဖြစ်စီအဲ့တော့အမေရိကန်အစိုးရအမေရိကန်သမ္မတပြီးတော့မှအမေရိကန်လွှတ်တော်တွေနဲ့ကျွန်တော်တို့တိုင်းပြည်ပေါ့လေကျွန်တော်တိုင်းပြည်မှာတာဝန်ရှိတဲ့လူတွေအဲ့ဒါဆက်ဆံရေးကောင်းအောင်ဘက်ပေါင်းဆောင်ကနေစူးစမ်းထင်တယ်လို့ကျွန်တော်ထင်ပါတယ်ပြီးတော့မှနောက်စီးပွားရေးလုပ်ငန်းရှင်တွေလည်းဒီနည်းတိုင်းမှာပဲအမေရိကန်တွေကျွန်တော်စီမှာလာပြီးတော့ယင်းနည်းမြုပ်နှံလာအောင်ကျွန်တော်ကိုစိတ်ဝင်စားလာအောင်ဒါကျွန်တော်တို့အမေမေစူးစမ်းရမယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့ဒီမြန်မာနိုင်ငံကတော့ဒီသူအမြဲတမ်းပြောလို့ရှိပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားဆက်ဆံရေးဟာတက်ကြွတဲ့ဗမလိုက်မူဝါဒကိုကန့်ဆွဲထားတယ်လို့အမြဲပြောပါတယ်နောက်တစ်ခုကဆိုတော့ဒီလိုအခြေအနေမျိုးမှာဒီအမေရိကန်နဲ့ဆက်ဆံရေးကောင်းမှုဟိုယင်းနည်းမြုပ်နှံမှုတွေကိုဆွဲဆောင်မှုဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့ဘယ်အပိုင်းတွေမှာအခြေခံချက်ချဟိုလုပ်ဖို့လိုမလဲဟိုအမေရိကန်ကိုဆွဲဆောင်မှုလိုမလဲဒေါက်တာစိုးထွန်းသဘောထားဆွေးနွေးပါဦးခင်ဗျာ
ကျွန်တော်လည်းခုနဟိုဆရာဆွေးနွေးသွားတဲ့ဟာကျွန်တော်သဘောတူပါတယ်ဘာလို့ဆိုတော့ဟိုကျွန်တော်ဒီနေရာဒါစွားတဲ့တက်လာတဲ့နေရာမှာတော့ဒီဘဝနိုင်ငံဆိုတော့လက်ရှိနေတာတော့ဒါသမားတော်နဲ့ထွန်းပြီးမသိတော့ကျွန်တော်မသိဘူးเนาะကျွန်တော်ဘဝနိုင်ငံကျွန်တော်ပုဂ္ဂလိကအမြင်အရပြောရမယ်ကျွန်တော်တို့ရဲ့ဒီဘဝနိုင်ငံစွားနေနေရတဲ့အဘောရည်တော့ဒီတက်လာတဲ့ဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်အဲဖြစ်နိုင်တော့ကျွန်တော်တို့ကတော့ဒါဒီအစင်းရင်ကျွန်တော်တို့ကအခုလည်းအဖွဲ့လွတ်ပြီးတော့မှဒါကျွန်တော်တို့ရဲ့တိုင်းပြည်ရဲ့ဟောပါရင်းနဲ့ဒါအမေရိကန်ဆက်ဆံရေးကောင်းမှုတော့တနည်းအားဖြင့်စီးပွားရေးကကျွန်တော်တို့ရှေ့ဆက်ပြီးမှယဉ်ကျေးမှုနဲ့မှုကျွန်တော်တို့လုပ်နိုင်အောင်ကျွန်တော်တို့အနေဆောင်ရွက်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကျွန်တော်ရဲ့ပုဂ္ဂလိကအမြင်လေးပါ
โอเคတခုရှိတယ်ကျွန်တော်အခုပေါ်လေဟိုဆရာဦးစီသူအောင်မြင်တခုမေးချင်ပါသေးတယ်ဆိုတော့ဒီဟိုတမရဥပမာလက်ထက်မှာတော့မြန်မာနိုင်ငံကိုနှစ်ခါလာခဲ့တယ်နောက်နိုင်ငံရေးဝန်ကြီးလုပ်ခဲ့တဲ့ဟီလာရီကလင်တန်ဆိုလို့ရှိရင်လည်းဟိုရောက်လာခဲ့တယ်အဲသူရောက်လာတဲ့လက်ထက်မှာပဲမြန်မာနိုင်ငံပေါ်မှာဟိုပိတ်ဆို့တန်ခတ်မှုတွေရုံသိမ်းလိုက်တာတွေနောက်ဟိုတန်မကြီးစင်ဟိုခန့်အပ်ပြီးတော့နှစ်နိုင်ငံအပြန်အလှန်တန်တမန်ရေးရတိုးမြင့်ခဲ့တာတွေရှိတယ်ဆိုတော့အဲ့ဒီလိုမျိုးပေါ်လေဒီတမရဟိုအမေရိကန်တမရတယောက်ဟိုလာတာဟိုလာတာမျိုးလို့ဟိုဒေါ်နယ်ထရန့်ရောက်လာတာမျိုးဒါမဟုတ်မျိုးလို့ပေါ့လေတကယ်လို့အမေရိကန်မြန်မာဆက်ဆံရေးကဒီဒေါ်နယ်ထရန့်လက်ထက်မှာဟိုမြင်ရမယ်လို့ရယူဆလား
အဲ့ဒါကတော့ဟိုရုပ်ပြတော့မပြောနိုင်ဘူးဘာဖြစ်လို့လဲဆိုတော့ခြေပိုင်းမှာရှိတဲ့အဲ့ဒီဟိုဥပမာလို့ပြောလို့ဆိုတဲ့ဥစ္စာကဒေါ်ဆန်းစုကြည်ကိုကောင်းကောင်းသူတွေကသိကြတယ်ဒေါ်ဆန်းစုကြည်ရဲ့ဟိုပုံရိပ်ကိုလည်းဟိုလေးစားလောက်ပဲဖြစ်တယ်ဆိုတဲ့ဥစ္စာကိုလည်းသူတို့ကကောင်းကောင်းသိကြတယ်ဒေါ်နယ်ထရန့်ကအဲ့လိုသိမသိကျွန်တော်မပြောတတ်ဘူးမပြောတတ်တဲ့အခါကျတော့ဒီလိုမျိုးသူဦးစားပေးအစီအစဉ်ထဲမှာထည့်ပါမလားမထည့်ဘူးလားဆိုတာကိုတော့ ကျွန်တော်တို့ဆံမရဖြစ်ပါတယ်ဒါပေမဲ့ဆက်ဆံရေးကောင်းမယ်ဆိုတာလောက်ကတော့ပြောနိုင်ပေမဲ့အဲ့လိုရှိမီနီကက်ကပ်ပေါ့နော်အာယုံစိတ်ဝင်စားမှုရှိရှိနဲ့မလုံမလားမလုံဘူးလားဆိုတာကတော့ကျွန်တော်တန်ဖိုးရနေနေရှိပါတယ်
โอเคကျွန်တော်ဒေါက်တာစိုးထွန်းကိုလည်းမေးချင်ပါတယ်တမရဥပမာမြန်မာနိုင်ငံလာခဲ့တဲ့ဒေါနယ်ထရမ့်ကရောသူ့အစိုးရလက်ထက်မှာမြန်မာနိုင်ငံအလဲပတ်လာတဲ့အထိဟိုဆက်ဆံရေးမျိုးရှိမယ်လို့ဆရာအနေနဲ့ယူဆလား
အဲကျွန်တော်မြင်တာတော့ဒီဘောပြေတော့ဒါအမေရိကန်တမရဖြစ်လာရဲဆိုတော့ဒီလည်းကြီးကြီးသူတော့မဟုတ်ဘူးเนาะဒေါနယ်ထရမ့်အနေနဲ့တဲ့ဒါတစ်ခါကလည်းစီးပွားရေးလုပ်တဲ့လူတော့အကွက်တော့မြင်မဲ့သဘောတော့ရှိပါတယ်ရှိတဲ့ခါကျတော့ကျွန်တော်တို့အနေနဲ့သူ့အနေနဲ့ဒါဒီအမေရိကန်နိုင်ငံအတွက်အကျိုးရှိမယ်အမေရိကန်စီးပွားရေးအကျိုးအတွက်ရှိမယ်တော့ဘောကနာကျွန်တော်ကတွေ့တယ်လို့ပေါ့နော်တရုတ်နဲ့အမေရိကန်ကြားမှာမပါဘူးရတယ်ဒါအရေးပါတဲ့ဟာသူသိနိုင်တယ်ဆိုတော့လည်းဖြစ်နိုင်ပါတယ်။ဘာနိုင်ငံအစိုးရအနေနဲ့လည်းဘာပဲဖြစ်တော့ဒါတက်လာတဲ့အစိုးရတက်ကိုဆက်သွယ်ပြီးမှ appreciate လုပ်ရဟာမျိုးလုပ်တော့လူမယ်တော့ကျွန်တော်မြင်ပါတယ်။ဒါမဖြစ်နိုင်ဘူးဆိုတော့မဖြစ်ပါဘူး။တော့ကျွန်တော်ဘာနိုင်ငံရဲ့ရှိကောင်းဆုံးတော့ဆက်ဆူကြည့်ဆိုရတယ်။ဒါကဘာအတိရဲ့ဒါပုံပုံတခုဖြစ်တဲ့ကြောင့်မဟုတ်သူ့အနေနဲ့မသိစရာတော့ကျွန်တော်မမြင်ပါဘူး။ဒါလည်းဒါဖြစ်နိုင်ကြီးတော့ရှိရလို့မြင်ပါတယ်။
โอเคနောက်တစ်ခုကလည်းဒီအမေရိကန်နဲ့ဆက်ဆက်အမေရိကန်နဲ့မြန်မာဆက်ဆက်ရေးမှာဟိုအဖူးထိပ်လို့ဖြစ်နေတာတစ်ခုကတော့ဗာလဲဆိုတော့ဒီမျိုးပါပေါ့စစ်မြန်မာနဲ့ဟိုစစ်ဖက်ဆိုင်ရာဆက်ဆက်ရေးပါဟိုမြန်မာနိုင်ငံကိုအခုချိန်ထိတော့စစ်လက်နက်ရောင်းချမှုကိုဟိုဆန်ရှင်တွေထဲမှာကြံနေရဆိုတော့စစ်လက်နက်ရောင်းချမှုကိုတားမြစ်ထားတာတစ်ခုကြံနေပါသေးတယ်ဒါပေမဲ့လည်းပဲသမ္မတဥပမာအစိုးရလက်ထက်မှာစစ်တပ်အတွက်ပညာရေးတို့ဒီသင်တန်းပေးတာမျိုးလို့ပေါ့လေဟိုဟိုတက်ခတ်ရေးနဲ့မဆိုင်တဲ့တိတိဆက်ဆက်မှုမျိုးတွေရှိပါတယ်ဆိုတော့ဒီလိုဆက်ဆက်ရေးမျိုးတွေကရော80ဟိုဟိုဘလောက်ရှိသွားနိုင်နေတဲ့အလားလားရှိသေးလဲဆရာဦးစီစုအောင်မြင်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်ထင်တယ်အဲ့ဒီဒီကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ဟိုတမတော်ဘက်ကလည်းဟိုစူးစမ်းနေတာကြီးကျွန်တော်တို့တွေ့ပါတယ်အဲ့ဒါကဟိုပြောမစို့ကျွန်တော်တို့တမတော်ကိုယ်တိုင်လည်းအဲလူအခွင့်ရေးလေးစားစောက်ကြည့်ရင်းနဲ့ဒီအမေရိကန်လိုတကယ်ကဘာအချင်းမြတ်တမတော်ကြီးနဲ့ဆက်ဆံရေးကောင်းဖို့ဆိုတဲ့ဥစ္စာကတော့ကျွန်တော်ထင်တယ်ညီမချင်းရှိထားပါတယ်ရှိထားတဲ့ဆိုတဲ့အခါကျတော့ဒီဟာတွေကိုတဖြည်းဖြည်းကောင်းမွန်အောင်လုပ်ရင်းနဲ့ဒီကုလားတော်ကပြောတဲ့ပိတ်ဆို့ထားတဲ့ကိစ္စတွေလည်းပြေရောသွားပြီးတော့မှနောက်တစ်ချိန်မှဒါအမေရိကန်တပ်မတော်ကနေပြီးတော့မှဒီမြန်မာတပ်မတော်ကိုအတိမတ်ပြုပြီးတော့မှခုနကတော့လို့ရှင်းလင်းတဲ့ပစ္စည်းရောင်းဝယ်တာတွေမကနိုင်ငံတပ်မတော်ချင်းချင်းပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးအထိကိုရောက်လာနိုင်တယ်လို့ကျွန်တော်ကတော့ယူကြည့်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာပါဝင်ဆွေးနွေးပေးကြတဲ့ဒင်းစားဆရာဦးစီစုအောင်မြင့်မြန်မာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာစုထွန်းနဲ့အီးမေးလ် Facebook တွေကနေပြီး message တွေပို့တဲ့ဒေါက်တာရှင်နဲ့အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအကျဉ်းချုပ်ပြီးတော့ကိုစောဝင်းလိုင်းကကြေညာပေးပါမယ်ရှင
်တမနာတဲ့ဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်ရေးအဖွဲ့နဲ့သူ့ရဲ့ policy တွေကိုစန့်ကျင်ကန့်ကွက်ကြောင်းပြသတဲ့အနေနဲ့တိတ်နေချီတဲ့အမေရိကန်နိုင်ငံသားတွေစနေနေ့ကမြို့တော် Washington DC နဲ့တခြားမြို့ကြီးအတော်များများမှာခြေတက်ဆန္ဒပြခဲ့ကြပါတယ်စနေနေ့ဟာထရမ့်အနေနဲ့တမနာအဖြစ်တရက်တာအပြည့်အဝတာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့ဖြစ်ပါတယ်Washington DC မြို့မှာကျင်းပတဲ့ Trump ရဲ့ policy တွေကိုစတင်ကန့်ကွက်တဲ့အမျိုးသမီးတို့အခွင့်အရေးချစ်တဲ့ပွဲကိုထောက်ခံအားပေးပြီးသွေးစည်းညင်ကြောင်းပြသတဲ့အနေနဲ့ဂျပန်၊ Australia၊ England ၊ Germany ၊ပြင်သစ်စတဲ့တခြားနိုင်ငံတော်တော်များများကမြို့ကြီးတွေမှာလည်းချစ်တဲ့ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေတိုးတက်ကောင်းမွန်လာအောင်လှုံ့ဆော်ရေးအတွက်အချက်၄ချက်ပါအဆိုပြုချက်ကိုအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးRedno Masudi က OIC Islamic ပူးပေါင်းဆောင်ရည်အဖွဲ့တန်းအကြံပြုချက်တင်သွင်းလိုက်တယ်လို့ Indonesia သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ Indonesia နိုင်ငံသားရဲ့ဝန်ကြီးက Malaysia နိုင်ငံ Kuala Lumpur မှာကျင်းပတဲ့ OIC အဖွဲ့ဝင်နိုင်ငံတွေရဲ့ဝန်ကြီးအဆင့်အထူးအစည်းအဝေးကိုဇန်နဝါရီလ19ရက်နေ့မှာပြေပို့တဲ့အကြံပြုစာထဲမှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစောဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့ engineer ကတော့ Zinat Abdurrahman ဖြစ်ပါတယ်။ကျမတော့နန္ဒာချက်ပါရှင်။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.